Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်အောက်တိုဘာလ29ရက်အင်္ဂါညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ VOA Radio ရုပ်သံစီစဉ်တွေကို Facebook YouTube နဲ့ website ဒီကနေပြီးတော့ဓာတ်ရိုက်ကြည့်ရှုတန်းတယ်လို့ Radio ကနေလည်း line to meter 19.25 32နဲ့ line to meter 190လို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါလိမ့်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်တော်စီတူပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုစီသူနဲ့တူပြောပြပေးပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားတပ်ဖွဲ့ဝင်တွေကိုယူကရိန်းစစ်မြေပြင်အတွက်ရုရှားဘက်ကိုဆေးလွှတ်ထားပါတယ်မြောက်ကိုရီးယားနိုင်ငံသား၏ဝင်ကြီးရုရှားနိုင်ငံကိုတွားရောက်နေပါတယ်အစ္စရေးရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုမှာဂါဇာမှာအနည်းဆုံးလူ60သေဆုံးခဲ့ရပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့အမ်းမြုံနယ်မှာအာရခတ်တပ်တို့အေအေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီလေကြောင်းကတိုက်ခိုက်လို့အရက်သား20ကျော်တည်ဆုံးပြီး9ဦးထပ်မံတန်ရာရခဲ့ပါတယ်
။ဇွန်နေ့မှာဖြစ်တဲ့ပွဲမှာတော့လူတွေက23လောက်ကိုသွားတယ်ခင်ဗျာ။အဲ့ဒီရဲနဲ့လာပြီးတော့ဘုံကြည့်လိုက်တာသာသာဖျက်။ဟုတ်ကဲ့အမ်းမြုံနယ်ဆိုရင်စိတ်ဝင်ဝင်မဝင်ဘူးခင်ဗျာ
။အမ်းမြုံကတယောက်ပြောသွားတာပါ။ဒီကြောင်းသတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒီသတင်းနဲ့တူရှမ်းပြည်နယ်ဘက်လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်တည်ဆုံးတာချင်းပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာနေတဲ့သတင်းပေးပို့ချက်တွေနဲ့အတူအမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတချို့ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေနဲ့အတူအင်ကာညာပိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်စီသူတို့ပြောပြပေးပါမယ်ခင်ဗျာ
။မြောက်ကိုရီးယားနဲ့ရုရှားနိုင်ငံတို့ကြားစီးရေးပူးပေါင်းဆောင်ရွက်မှုဟာနိုင်ငံတကာအတိုက်အဝန်းအတွက်ကြီးမားတဲ့လုံခြုံရေးချင်းချမှုတစ်ရပ်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတယွန်ဆွတ်ယိုးကဒီကနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားတပ်ဖွဲ့တွေကိုယူကရိန်းစစ်မြေပြင်ပို့မဲ့အစီအစဉ်ဟာခံမှန်းထားတာထက်ပိုစောနိုင်တယ်လို့တောင်ကိုရီးယားထောက်လှမ်းရေးဌာနရဲ့စမ်းစစ်ချက်ကိုမနေ့တုန်းကထွက်ပေါ်ခဲ့ပြီးတဲ့နောက်ဆိုးလ်မြို့မှာလုပ်တဲ့အစိုးရအဖွဲ့အစည်းအဝေးမှာသမ္မတကသတိပေးလိုက်တာပါရုရှားမှာစီးရေးလေ့ကျင့်မှုအတွက်မြောက်ကိုရီးယားတပ်ဖွဲ့ဝင်တထောင်ခန့်ဆေးလွတ်ထားပြီးတော့ဒါဟာအရင်ကခံမှန်းထားတာထက်သုံးဆပိုများနေတယ်လို့အမေရိကန်ကာကွယ်ရေးဌာနကတနင်္လာနေ့ကပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းမှာလည်းရုရှားအရှိပိုင်းကိုမြောက်ကိုရီးယားတပ်ဖွဲ့တွေဆေးလွတ်နိုင်တယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရကသတင်းတောက်တွေကိုပြောပါတယ်။ဆေးလွတ်ခံထားရတဲ့မြောက်ကိုရီးယားစစ်သားတွေဟာယူကရိန်းနယ်စပ်နဲ့နီးကပ်နေပြီးတော့ရုရှားကဒီစစ်သားတွေကိုယူကရိန်းစစ်သားတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့ခတ်စ်ဒေသမှာလုံမဲ့စစ်စင်ရေးမှာအသုံးချဖို့အတွက်ရည်ရွယ်ထားတယ်လို့ပြောပါတယ်။ NATO အဖွဲ့ကလည်းမြောက်ကိုရီးယားစစ်သား3,000ကိုရုရှားကိုဆေးလွတ်ထားတယ်လို့တနင်္လာနေ့ကအတည်ပြုပြောထားပါတယ်။ NATO အတွင်းရေးမှူးချုပ်ကလည်းရုရှားနဲ့မြောက်ကိုရီးယားကြားနက်ဆိုင်နဲ့စီးရေးပူးပေါင်းဆောင်ရွက်မှုဟာ Indo-Pacific နဲ့ Euro-Atlantic လုံခြုံရေးအတွက်ချင်းချောက်မှုတစ်ခုဖြစ်တယ်လို့ပြောထားပါတယ်ရှင
်။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးကိုရုရှားနိုင်ငံကိုဆေးလွတ်လိုက်ကြောင်းမြောက်ကိုရီးယားကဒီကနေ့ပဲပြောလိုက်ပါတယ်။ယူကရိန်းနဲ့ဆစ်ဖြစ်နေတဲ့ရုရှားနိုင်ငံကိုမြောက်ကိုရီးယားကတပ်ဖွဲ့ဝင်ထောင်ထဲချီစစ်ကူပို့ထားတယ်ဆိုတဲ့သတင်းတွေကြောင့်ရန်ဘတ်တောင်ကိုရီးယားနဲ့မဟာမိတ်အနောက်နိုင်ငံတွေကစိုးရိမ်နေကြမှာပဲ။နောက်ကိုရီးယားကထိတ်တန့်တန်တမန်ကိုဆေးလွတ်လိုက်တာပါနိုင်ငံသားရေးဝန်ကြီးချိုဆွန်ဟီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမနေ့ကပဲရုရှားနိုင်ငံကိုထွက်ခွာသားကြောင်းနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကပြောဆိုခဲ့ပေမဲ့သွားရောက်တဲ့အကြောင်းရင်းကိုတော့မပြောပါဘူးနောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဟာရုရှားကိုနောက်ထပ်နောက်ကိုရီးယားတပ်ဖွဲ့တွေဆေးလွတ်ဖို့နဲ့အပြန်အလှန်အနေနဲ့ပြန်ရနိုင်မယ့်ကိစ္စတွေကိုရုရှားအစစ်မြေတာဝန်ရှိသူတွေနဲ့ဆွေးနွေးကောင်းဆွေးနွေးနိုင်တယ်လို့တောင်ကိုရီးယားလွှတ်တော်ကတကားပိစီဝေအတွင်းတောင်ကိုရီးယားထောက်လှမ်းရေးဌာနကတင်ပြခဲ့ကြောင်းအစည်းအဝေးတက်ခဲ့တဲ့လွှတ်တော်အမတ်တယောက်ကပြောပါတယ်နောက်ကိုရီးယားကတပ်ဖွဲ့ဝင်တပေါင်းလောက်ရုရှားကိုဆေးလွတ်ထားပြီးတော့ရှေ့လာမယ့်သတင်းပတ်တွေမှာယူကရိန်းနဲ့ရှေ့တန်းစစ်မျက်နှာကိုပို့လိုက်မယ်လို့ခန့်မှန်းရကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောဆိုပြီးမှာပဲနောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ကိုထုတ်ဖော်ပြောဆိုခဲ့တာပါနောက်ကိုရီးယားရဲ့ပါဝင်ပတ်သက်မှုကြောင့်ယူကရိန်းနဲ့စစ်ပွဲပုံမှုတရှိနိုင်တယ်လို့အပြန်အလှန်အနေနဲ့ရုရှားရဲ့အကူအညီတွေကြောင့်နောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးချင်းချောက်မှုတွေပုံမှုကြီးထွားလာမှာကိုတောင်ကိုရီးယားနဲ့နောက်မဟာမိတ်နိုင်ငံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
အစ္စရေးရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာရှိတဲ့အထက်5ဓာတ်ပါအဆောက်အုံတစ်ခုထိခိုက်ခဲ့ပြီးအနည်းဆုံးလူ60သေဆုံးခဲ့ရတယ်လို့ပါလက်စတိုင်းကျမ်းမာရေးအရာရှိတွေကပြောလိုက်ပါတယ်။ဒီတိုက်ခိုက်မှုကြောင့်လူ18ဦးပျောက်ဆုံးနေပြီးတော့အပြည့်အစည်းတွေအောက်မှာပိတ်မိနေသူတွေရှိနေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးကတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးလက်တလုံးမှာတစုံတရာပြောဆိုထားတာမျိုးမရှိသေးပါဘူး။ ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ပါလက်စတိုင်းဒုက္ခသည်တွေအတွက်ကုလသမဂ္ဂအကူအညီပေးရေးအေဂျင်စီ UNRWA အပေါ်တားမြစ်ထားတဲ့ဥပဒေကိုအစ္စရေးပါလီမန်ကအတည်ပြုလိုက်တာနဲ့ပတ်သက်ပြီးတော့ဝေဖန်လိုက်ပါတယ်။ရက်ပေါင်း90အတွင်းမှာအသက်ဝင်လာတော့မယ့်ဒီဥပဒေဟာပါလက်စတိုင်းဒုက္ခသည်တွေအတွက်ဆိုးဝါးတဲ့အကျိုးဆက်တွေရှိလာနိုင်တယ်လို့လည်းပြောပါတယ်။ဒီဥပဒေတွေကိုအကောင့်ထည့်ဖော်တာကအစ္စရေးပါလက်စတိုင်းပြည်ပခါတွေဖြည့်ရှင်းရင်းနဲ့ဒေတာရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ထိခိုက်စေနိုင်ကြောင်းနဲ့ပါလက်စတိုင်းဒုက္ခသည်တွေအတွက် UNRWA ကမဖြစ်မနေလိုအပ်တယ်လို့လည်းအတွင်းမှုချုပ်ကပြောပါတယ်။အစ္စရေးကတော့ UNRWA ရဲ့ဝန်ထမ်းဒါဇင်ပေါင်းများစွာဟာမတ်အဖွဲ့ဝင်တွေဖြစ်နေပြီးတော့တချို့ကတော့2023ခုနှစ်အောက်တိုဘာ9ရက်အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့စွပ်စွဲထားပါတယ်ရှင်
။အီရန်နိုင်ငံရဲ့ဒီလာဇန်ကတိုက်ခိုက်မှုကိုလက်တုံပြန်တဲ့အနေနဲ့အစ္စရေးကတိုက်ခိုက်ခဲ့ပြီးပြည်ပခါတွေကြီးထွားလာမှကိုစိုးရိမ်နေချိန်မှာပဲအရှေ့လက်ပိုင်းဒေသမှာအပြစ်ခတ်ရက်စဲကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။ဘိခါရစဲဖို့လိုပါတယ်စစ်ပွဲကိုရက်တင်ပါတယ်ရက်ကိုရက်ကြရပါလိမ့်မယ်လို့သမ္မတဘိုင်ဒန်မနေ့တုန်းကဂျူတင်မဲပေးရင်ပြောလိုက်တာပါ။အီဂျစ်နိုင်ငံကအဆိုပြုထားတဲ့နှစ်ရက်ကြာယာယီအပြစ်ခတ်ရက်စဲရေးကိုထောက်ခံကြောင်းလည်းပြောဆိုခဲ့ပါတယ်။အီရန်နိုင်ငံကထောက်ခံအပ်ပေးနေတဲ့ဂါဇာဒေသကဟာမတ်တွေနဲ့လေဗနွန်ကဟက်စ်ဘိုလာတွေကိုတိုက်ခတ်နေတာကြောင့်အစ္စရေးကိုအီရန်ကတိုက်ခိုက်ခဲ့တာကိုလက်တုံ့ပြန်ခဲ့တဲ့အပေါ်မှာတော့ခုခံကာကွယ်တဲ့လုပ်ရက်အဖြစ်အမေရိကန်သမ္မတဘိုင်ဒန်သမဂ္ဂမဟာမိတ်ဗြိတိန်နိုင်ငံကဝန်ကြီးချုပ်ကီယက်စတာမာကလည်းလက်ခံခဲ့ကြတာပါ။စစ်ပတ်ဆိုင်ရာနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အစ္စရေးရဲ့စစ်စင်ရေးတွေကိုလက်တုံ့ပြန်မယ်လို့လည်းအီရန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကမနေ့ကပဲပြောဆိုထားပေမဲ့တိတိကျကျပြောတာတော့မရှိပါဘူး။အော်တိုဝါလာတရက်နေ့ကအီရန်ရဲ့မစ်ဆိုင်းဒုံးတွေနဲ့တိုက်ခိုက်မှုကိုအစ္စရေးက26ရက်နေ့မှာလေကြောင်းတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့တာကိုနောက်ထပ်လက်တုံ့ပြန်တာမျိုးမလုပ်ဖို့အမေရိကန်နိုင်ငံသားရေးဌာနကမနေ့ကပဲသတိပေးထားပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19 kHz 15.53ညာ95.25 kHz 11.83ညာ92.32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါညရဲ့ထိတ်တဲရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုသမ္မတရွေးကောက်ပွဲအတွက်ပြည်내တော်တော်များများမှာကျူတင်မဲတွေပေးနေကြပြီးတော့မဲပေးသူတွေထဲမှာပြပရောက်မြန်မာနယ်ပအမေရိကန်နိုင်ငံသားတွေပြင်အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချလာပြီးတော့အမေရိကန်နိုင်ငံသားဖြစ်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေလည်းပါဝင်ပါတယ်။
Instead of choosing who is right, I have always to see who is helping the refugees and, you know.
မြန်မာနိုင်ငံအတွင်းမှာမဲထည့်ခွင့်မရခဲ့တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုမှာပထမဆုံးမဲပေးပူတာဖြစ်တဲ့အကြောင်းဝက်ကွန်ဆင်ပြည်နယ်မြန်မာရိုဟင်ဂျာအသင်းကိုတည်ထောင်သူမိုဟာမက်အန်နဝါက VOA ကိုပြောသွားတာပါ။မဲပေးတဲ့အခါဒုက္ခသည်တွေရွှေပြောင်းအခြေချလာသူတွေအရေးကိုဘယ်သူကကူညီခဲ့တယ်လဲဆိုတာကိုကြည့်ပြီးတော့စဉ်းစားဆုံးဖြတ်မယ်လို့သူကပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုမီချီဂန်ပြည်နယ်မှာတော့ RF နယ်ပေါ်အမေရိကန်တွေကမနေ့ကကြိုတင်မဲတွေပေးနေကြပါတယ်။ဂါဇာဒေသစီးရေးပြည်ပခန့်နဲ့လူသားချင်းစာနာမှုအကျဲ့အဲတွေကရွေးကောက်ပွဲအပေါ်မှာအရေးထိုးနေပြီးတော့ Democratic Party ကရော Republican Party ကပါ RF နယ်ပေါ်တွေရဲ့ထောက်ခံမှုရဖို့ကြိုးစားနေကြပါတယ်။မဲပေးနိုင်တဲ့မွတ်စလင်ဦးရေဟာအမေရိကန်လူဦးရေရဲ့နှစ်ရာခိုင်နှုန်းတော့မရှိဘူးဆိုပေမဲ့အကျိတ်နဲ့ရှင်ပြန်ရတဲ့ပြည်내တွေမှာအရေးပါတဲ့မဲတွေဖြစ်လာနိုင်တယ်ဆိုပြီးရွေးကောက်ပွဲစောင့်ကြည့်သူတွေကခံမှန်းနေကြပါတယ်။ရွေးကောက်ပွဲကျင်းပဖို့သတင်းတပတ်ပဲလိုတော့တဲ့အချိန်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းမနေ့ကဒလဝဲပြည်내ဝမ်မင်တန်မြို့ကသူ့နေအိမ်ကြီးမှာရှိတဲ့ကြိုတင်မဲပေးရုံမှာတွားရောက်မဲပေးခဲ့ပါတယ်ရှင
်။စစ်တပ်အာဏာသိမ်းပြီးနောက်အဂတိလက်ဆောင်မှုစုစွဲချက်တွေနဲ့အဘူတော်မှာဖန်စီခံထားတဲ့ NLD ဆိုရလက်ထက်ကလက်စစ်ဝင်ကြီးဦးဝင်းခိုင်ကိုစစ်ကောင်စီကလူငင်းချမ်းသာခွင့်ပေးလိုက်တယ်လို့သူနဲ့နှီးဆက်သူတူက VU ကိုအတီးပြုပါတယ်။ဦးဝင်းခိုင်ဟာလက်ရှိမှာကျန်းမာရေးမကောင်းလို့အရေးပေါ်စီးပွားကုသမှုခံယူနေရတယ်လို့ပြောပါတယ်။အချိန်နေသေးစိတ်ကိုတော့ဆက်လက်စုံစမ်းနေသေးပဲလို့အဲ့ဒီနှီးဆက်သူကပြောပါတယ်။အသက်83နှစ်ရှိပြီဖြစ်တဲ့ဦးဝင်းခိုင်ဟာစစ်ကောင်စီအာဏာသိမ်းပြီး2021ဖေဖော်ဝါရီလမှာဖန်စီခံခဲ့ရပြီးတော့သူ့ကိုနိုင်ငံဘဏ္ဍာကျောက်ငွေ6ဘီလီယံခန့်နှစ်နာမှုကြောင့်လို့ဆိုပြီးတော့အဂတိလက်ဆောင်မှုတပ်ဖြတ်ရေးဥပဒေပုံမှန်55နဲ့2021ဒီဇင်ဘာ8ရက်မှာအမှုဖွင့်ပြီးတဲ့နောက်ထောင်ဒဏ်28နှစ်ချမှတ်ခဲ့တာပါ။အောက်တိုဘာ6ရက်နေ့ကလည်းဥပဒေထောင်မှာဖမ်းဆီးခံထားရတဲ့ NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုမကွယ်လွန်ခင်နိုင်ပိုင်းမှာမှလူငင်းခွင့်ပေးခဲ့ပါသေးတယ်။အာဏာသိမ်းတဲ့ချိန်ကစလို့နိုင်ငံတော်အကျဉ်းထောင်တွေရဲ့စေကူတာခွင့်ခတ်ခဲတာ စေဝါပိတ်ဖို့အတွင်းကန့်သတ်ချက်တွေကြောင့်ဒီဆုံးရသူက80နီးပါးလောက်ရှိပြီးတော့2024ခုနှစ်တနှစ်ထဲမှာကိုဒီဆုံးရသူဦးရေ20လောက်ရှိတယ်လို့အကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းဒနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသရွာငံမြို့နယ်ကရွာငံဟန်မြင့်မိုလမ်းပိုင်းမှာအောက်တိုဘာ28ရက်နေ့ကဖျားဖူးရင်တစည်းဟာပေ350နက်တဲ့ကြောက်သေးကိုကျသွားတဲ့အတွက်ခရီးသည်စုစုပေါင်း9ဦးသေဆုံးခဲ့ပြီး22ဦးဒဏ်ရာရခဲ့ကြပါတယ်။မော်တော်ယာဉ်ပေါ်မှာတော့ရန်ကုန်မြို့ကလာတဲ့ဖျားဖူးခီးတွေလိုက်ပါလာတာဖြစ်ကြောင်းရွာငံမြို့လူမှုကွန်ရက်အတင်းတာဝန်ရှိသူက VOE ကိုပြောပါရယ်လူနာရီတဲကဒဏ်ရာပြင်းထန်တဲ့၄ဦးကိုတော့မန္တလေးကိုပို့ဆောင်ပြီးတော့အရေးပေါ်ဆေးကုသမှုခံယူစေပါရယ်တိတ်မောက်သွားတဲ့ရင်ဟာရန်ကုန်မြို့ကဝိဇာမက်ကင်ဘိုးဘွားဓမ္မဟိတာတစိပ်ပါတဲ့ဟွန်ဒိုင်းမီနီဘတ်ဖြစ်ပြီးတော့အဲ့ဒီနေ့မှာရန်ကုန်ကလူနာတင်ရင်ဆယ်စည်းနဲ့တည်ဆုံသွားတဲ့သူတွေရဲ့ရုပ်လောင်းတွေကိုပြန်လဲတည်ယူဖို့ဆောင်ရွက်နေတယ်လို့လူမှုကွန်ရက်အတင်းတာဝန်ရှိသူတွေကပြောပါရယ်ပြီးခဲ့တဲ့ match လ6ရက်နေ့ကလည်းဒီလမ်းပိုင်းမှာအင်စီကားတစ်စီးတိတ်မောက်ခဲ့တဲ့အတွက်ကြောင့်လူ6ဦးသေဆုံးခဲ့ရပါသေးတယ်။2019ခုနှစ်အောက်တိုဘာလကဖြစ်ပွားခဲ့တဲ့ယင်တိတ်မောက်မှုမှာတော့လူ15ယောက်သေဆုံးခဲ့ပြီးတော့10ဦးထိခိုက်ဒဏ်ရာရခဲ့ပြီးအဲ့ဒီလမ်းပိုင်းမှာဖြစ်ပွားတဲ့ယင်မတော်တဆထိခိုက်မှုတွေထဲမှာအဆိုးဝါးဆုံးလည်းဖြစ်ခဲ့ပါတယ်ရှင
်။အိန္ဒိယနိုင်ငံတောင်ပိုင်းလူစီကားတဲ့ဖျားကြောင်တစ်ခုမှာမင်းညာပိုင်းကမီရှူမီပန်းတွေပောက်ကွဲခဲ့တာကြောင့်လူ150ကျော်ဒဏ်ရာရသွားပါတယ်။ကာရာလာပီနယ်မြို့တော်နာကဆာဂော့ခရိုင်တဲကဖီရာကဘူးဖျားကျောင်းမှာတင်းလာနေညပိုင်းဘာသာရေးပွဲတော်တစ်ခုအတွင်းမိဘတွေဖောက်တာကနေမီရှူမီဘတွေထားတဲ့နေရာကိုမီးဆွဲလောင်ပြီးတော့ပောက်ကွဲခဲ့တာလို့ရဲတပ်ဖွဲ့ကကိုကာဘီ Press Trust of India သတင်းကဖော်ပြပါတယ်။အပြင်းထန်ဒဏ်ရာရသူ10ဦးအပါအဝင်ထိခိုက်ဒဏ်ရာရသူ150ကျော်ကိုကာရာလာနဲ့အနီးအနားပြည်နယ်စစ်ရုံတွေမှာစေကူတာဖို့ပို့ဆောင်ထားပါတယ်။အိန္ဒိယနိုင်ငံမှာဘာသာရေးပွဲတွေနဲ့မင်္ဂလာဆောင်တွေမှာမီရှူမီဘတွေအကြီးအကျယ်ဖောက်လို့ရှိတာပါ။မီရှူမီပန်းလုတ်တဲ့နေရာတွေမှာသူသဖြင့်ဘေးကင်းလုံခြုံရေးစနစ်တကျမရှိတဲ့ယာယီအလို့ယုံတွေကလုံသမားတွေထိခိုက်သေးဆုံးတဲ့ဖြစ်စဉ်တွေလည်းမကြာခဏကြုံရတတ်ပါတယ်။2018ခုနှစ်တုန်းကနယူးဒယ်လီမြို့ကမီရှူမီပန်းဆက်ယုံမှာမိလောင်မှုဖြစ်ခဲ့တဲ့အတွက်လုံသမား18ဦးသေဆုံးခဲ့ပါတယ်။ဒီမတိုင်ခင်တနည်းကလည်းမော်ဒီယိုပရဒက်ရှ်ပြည်နယ်အလဲပိုင်းရွာတွေမှာမီရှူမီပန်းတွေလုံနေတုန်းပောက်ကွဲခဲ့တဲ့အတွက်လူ23ဦးသေဆုံးခဲ့တာလည်းဖြစ်ခဲ့ဘူးပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးကြတာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစလိုက်တင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကသတင်းနဲ့စကြင်ပါလေစစ်ကောင်စီနဲ့အာရခတ်တပ်တော်အကြားတိုက်ပွဲပြင်းထန်နေတဲ့အမ်းမြုံနယ်မှာစစ်ကောင်စီကလေကြောင်းကမင်းညပိုင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာ20ကျော်သေဆုံးပြီးတော့9ဦးထပ်မင်းဒဏ်ရာရခဲ့တယ်လို့အန်တီတာကန်လူက VOE ကိုပြောပါတယ်အခုလက်ရှိအမ်းမြုံမှာနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတယ်လို့မြို့ပေါ်မှာပိတ်မိနေတဲ့သူတွေလည်းအသက်အန္တရာယ်ဆိုးရိမ်နေရပြီးတော့စားနပ်ရိက္ခာတွေလည်းပြတ်လတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်စည်ရေးပြိပခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစန်းကျော်တင်ပြပေးထားပါတယ်ခင်ဗျာ
။စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့ကိုအာရခတ်တပ်တော် AA ဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာရက်တော်ကြာနေပြီဖြစ်တယ်လို့တိုက်ပွဲတွေဟာလည်းတောက်လျှောက်ပြင်းထန်နေတာပါ။အာရခတ်တပ်တော်အနေနဲ့အမ်းမြို့ကိုပိတ်ဆို့ပြီးတော့စစ်ကောင်စီတက်စကန်တော်တော်များများကိုနေရောညပါအင်အားအလုံးရင်းနဲ့ထိုးစစ်ဆင်နေတာဖြစ်တယ်လို့မြို့ကန်တွေကဆိုပါတယ်။အော်တိုဘာလ28ရက်နေ့မနေ့ညနေပိုင်းကလည်းအမ်းမြို့နယ်တိုင်းစစ်တပ်ကိုအာရခတ်တပ်တော် AA ဘက်ကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးနှစ်ဖက်တိုက်ပွဲတွေညလုံးပေါက်ပြင်းထန်ခဲ့တာပါ။ဒါအပြင်စစ်တပ်အနီးမှာရှိတဲ့အင်ကုန်းကြီးဝါကိုစစ်ကောင်စီကလေကြောင်းကဘုံကျဲခဲ့တာကြောင့်အရက်သား20ကျော်သေဆုံးခဲ့တယ်လို့အမ်းမြို့ကန်တူကပြောပါတယ်။
ဟုတ်မနေ့ကညနေတိုက်ပွဲမှာဆိုလို့ရှိရင်အဲ့မှာဟိုစစ်တပ်ရှိကနေပြီးတော့အင်ငုံရွာမှာရွာနီးမှာဖြစ်တဲ့ပွဲမှာဆိုလူတွေက23လောက်ကိုသွားတဲ့ခဏလေကရှောက်လိုက်တာပါလေဟောက်ခဲ့တယ်ဟောက်ခဲ့ဟောက်ခဲ့ရွာဝလာမှာလေရဲနဲ့လာပြီးတော့ဘုံကျူးလိုက်တာဒါပါခင်ဗျာဟောက်ခဲ့အမ်းမျိုးနဲ့ဆိုရင်တိုက်ငုံရွေးမဝေးဘူးခင်ဗျာအဲ့ကျွန်တော်တို့ဒီတိုင်းတိုက်အမိမှာပဲရှိပါတယ်အဲ့တိုင်းစစ်စေးရုံရဲ့ဖြစ်မှာရှိပါတယ်ခင်ဗျာ
အင်ကုန်းကြီးဝါကိုစစ်ကောင်စီလေကြောင်းကဘုံကျဲတိုက်ခိုက်မှုအတင်းသေဆုံးသွားသူတွေထဲမှာကလေးလူကြီးပါဝင်တာပါဒဏ်ရာရရှိသွားသူတချို့ကတော့ဆေးရုံကိုပို့ဆောင်ထားတယ်လို့သူကဆက်ပြောပါတယ
်အရသာကတော့ဗျာဟိုအခုလောလောဆယ်ကတော့ငါကြိုရရသေးဘူးခင်ဗျာဝါလေးရစီနဲ့၃လောင်းကလောက်ပေါ်မှာနေပြီးတော့တင်ထားတယ်ခင်ဗျာဟိုဒါနဲ့ဒဏ်ရာရတဲ့လူတွေကတော့ဟို၅ဦးထက်မနည်းအဲ့ဆေးရုံကိုတင်ထားတယ်ခင်ဗျာမဟုတ်ဘူးခင်ဗျာအရသာရွာသားတွေကလေးလူကြီးဆိုတော့အကုန်လုံးပါရတာပေါ့နော်
လက်ရှိမှာလည်းအမ်းမျိုးပေါ်မှာတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီလေကြောင်းကလည်းလာရောက်ဘုံကျဲနေတာကြောင့်အမ်းမျိုးပေါ်မှာပိတ်မိနေသူတွေကြားစိုးရင်ထိတ်လန့်နေကြရတယ်လို့သူကပြောပါတယ်
တို့ရင်ဒါမှတော့ဒီကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းဒီပြေလို့ပြရမှာမဖြစ်ဒီလိုလိုလာမှမသိခင်နေတဲ့ခါကျမှတော်တော်လေးကြောက်နေရတာပေါ့နော်ပြီးတော့သူတို့ကလည်းဦးနေပဲဖြစ်တယ်ကပါဟိုအပေါ်ကလေးနေပြီးတော့ဟလာဟိုအရာသားမအဲဟိုတော်လိုင်းသမားမမသိဘူးတော့ရာသံတို့ပြင်နေတဲ့အခါမှာအဲဘုံကြီးတွေကြာမှန်းသွားတာလေးရှိတယ်ဒါနဲ့ကျွန်တော်တို့မှလည်းဆေးရခံတာကြက်ကြရပေါ့လို့အိထားနေရတယ်ခင်ဗျာ
ဒါအပြင်အမျိုးပေါ်မှာပိတ်မိနေတဲ့ထောင်ထဲချီတဲ့ဒေသခံတွေဟာအသက်အန္တရာယ်ဆိုရင်ရသလိုစားနပ်ရိခါတွေလည်းလုံးဝပြတ်တောက်နေတာကြောင့်အတော်အခက်ကြုံနေကြရတယ်လို့ဒေသခံတွေကပြောပါတယ်အခုလိုတိုက်ပွဲပြင်းထန်နေတဲ့အမ်းမှာလေချောင်းပစ်ခတ်မှုကြောင့်အရက်သားသေဆုံးမှုတွေနဲ့ပတ်သက်ပြီးအာရခတ်တက်တော်အေဘက်ကတစုံတရာထုတ်ပြန်တာမတွေ့ရသေးသလိုစစ်ကောင်စီဘက်ကလည်းထုတ်ပြန်ထားတာမရှိသေးပါဘူးအမ်းမြို့နယ်အတွင်းမှာစစ်ကောင်စီတက်စကန်တွေနဲ့ဘျူဟာကုန်းတွေကိုပြီးခဲ့တဲ့ဧပြီလကတည်းကအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးစစ်ကောင်စီရဲ့အားအားထားရဆုံးဘျူဟာကုန်းတွေဖြစ်တဲ့တောဟင်းတောင်ဘျူဟာကုန်းမဲတောင်ဘျူဟာကုန်းနတ်တောင်ဘျူဟာကုန်းအပါအဝင်တက်စကန်တော်တော်များများကိုအေဘက်ကသိမ်းပိုက်ထားပြီးဖြစ်ပါတယ်။ဒါအပြင်ဒီအပိုင်းအတွင်းမှာပဲခမာရ303ကိုအေဘက်ကသိမ်းပိုက်လိုက်ပြီးလို့သတင်းတွေထွက်ပေါ်နေပေမဲ့အေဘက်ကတရားဝင်ထုတ်ပြန်တာတော့မရှိသေးပါဘူး။လက်ရှိမှာတော့အမ်မျိုးပေါ်မှာနာပခဌာနချုပ်အပါအဝင်ခမာရ303 302 301 BEGEစာရဖာတက်နဲ့အမြောက်တက်တို့ရှိနေသေးတာပါအဲ့ဒီတည်းကအနည်းဆုံးတက်စကန်3ခုလောက်ကို AA ဘက်ကတပြိုင်နက်ထိုးစစ်ဆင်နေတာဖြစ်တယ်လို့တခြားတက်စကန်တွေကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတာရှိတယ်လို့မြို့ခံတွေကပြောပါတယ်လက်ရှိရခိုင်ပြည်နယ်ကကြံရှိနေသေးတဲ့မြို့နယ်တွေကိုလည်း AA ဘက်ကပိတ်ဆို့ထားပြီးလက်ရှိမှာတော့မောင်တော်ကွာနဲ့အမ်းမြို့နယ်တွေကိုအပြင်းထန်ထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်ရခိုင်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ရခိုင်ပြည်နယ်ဒီကောင်ပါဗျာရခိုင်ပြည်နယ်စည်ရီးပြပခါနောက်ဆုံးအချိန်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုခုစံကျော်ပြောပြပေးကြတာပါခုဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေမတင်ဆက်ခင်မှာမြန်မာသတင်းတပုတ်နဲ့ဆက်ချင်ပါသေးတယ်တအန်တက်ဒီအန်အယ်လီထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချူမြို့မှာစစ်တုံးပန်းတွေကိုထိန်းသိမ်းထားတဲ့အချုပ်ဆောင်တွေအပေါ်စစ်ကောင်စီတပ်ကလေကြောင်းကနေနှစ်ကြိမ်ပုံကျဲတိုက်ခိုက်ခဲ့တယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ MDY PDF ကထုတ်ပြန်ခဲ့ပါတယ်။အော်တိုဝါ28ရက်ညနေပိုင်းကဘုံကျဲတိုက်ခတ်မှုအတွင်း10/29စစ်စင်ရီဒုတိယပိုင်းမှာမန္တလေးပြည်သူ့ကာကွယ်ရေးတပ်ကဖမ်းဆီးထိန်းသိမ်းထားတဲ့စစ်ကောင်စီစစ်တုံးပန်း8ဦးအပါအဝင်12ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရသူ60ဦးရှိခဲ့တယ်လို့သူတို့ကထုတ်ပြန်ပါတယ်။နောင်ချူကကာကွယ်ရေးတပ်ဖွဲ့ရဲ့စခန်းကိုစစ်ကောင်စီလေကြောင်းတိုက်ခတ်ခဲ့တဲ့အကြောင်းအပြည့်စုံရန်ကုန်ကသတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်တင်ပြပေးထားပါတယ်။
တအန်တက် PSLF TNLA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့ကတစ်တုံညာနှစ်ကိုဒုတိယပိုင်းစစ်ဆင်ရေးတဲ့အတွင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF ဖမ်းဆီးရမိထားတဲ့စစ်တုံးပန်းတွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အချုပ်ဆောင်တွေပေါ်စစ်ကောင်စီတပ်ကညနေ၄နာရီခွဲဝန်းကျင်မှာလေကြောင်းကနေနှစ်ကြိမ်ပုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲဒီလေကြောင်းတိုက်ခိုက်မှုအတွင်းဘလူးစစ်ကြောင်းကဖမ်းထားတဲ့စစ်တုံးပန်းတွေနဲ့တခြားစစ်တုံးပန်းတွေထားရှိရာအဆောက်အုံတစ်ခုကိုထိမှန်ခဲ့ပြီးဘုံကအချုပ်ဆောင်ပေါ်ကျခဲ့တဲ့အတွက်တစ်တုံညာနှစ်ကိုဒုတိယပိုင်းစစ်စည်ရေးမှာဖမ်းဆီးရမိတဲ့စစ်တုံးပန်း၈ဦးနဲ့တန်တရားရှိတာကြောင့်စစ်ဆေးမေးမြန်းနေသူ၄ဦးစုစုပေါင်း၁၂ဦးသေဆုံးပြီး60နီးပါးဒဏ်ရာရရှိခဲ့ပါတယ်။စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုအတွင်းသေဆုံးဒဏ်ရာရသူအခြေအနေကိုမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူအော့စမွန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်။မနေ့ကလေကြောင်းတိုက်ခိုက်မှုမှာသေဆုံးခဲ့တဲ့ဒီစစ်တုံးပန်းတွေကဒီ၁၂ခုစစ်စင်ရဲ့ပိုင်းနဲ့မှာဖန်စီရခဲ့တဲ့အရာမိခဲ့တယ်ပေါ့နော်စစ်တုံးပန်းတွေဖြစ်ပါလေဗျ။ဒီကြောင့်တက်ခတ်မှုကြောင့်ဒီစစ်တုံးပန်း၈ဦးအပါအဝင်ပေါ့နော်ကျွန်တော်တို့စစ်စေးစုံစမ်းစစ်ဆေးနေတဲ့တန်လျက်တရခန့်၄ဦးပါအာတပ်ဆုံးရှုံးခဲ့တာဖြစ်ပါလေဗျ။အဲကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအနေနဲ့ဖန်စီရမိတဲ့စစ်တုံးပန်းတွေကိုကျွန်တော်တို့ဒီတုံးပန်းဦးတွေနဲ့အညီရေကောင်းမှုစွာအာဆောင်ရှောက်ထိန်းသိမ်းထားပေးမယ်ပေါ့နော်စစ်ကောင်စီဘက်ကအာဒီရွေးချယ်ရှိရှိဒီလေကြောင်းတက်ခတ်မှုတွေပြုလုပ်ခဲ့တာကြောင့်မလိုအပ်ဘဲတက်သေးဆုံးရှုံးခဲ့တယ်လို့ပြောရရပါတယ်ဗျ
။ဘုံကျဲတိုက်ခိုက်မှုတွေသေဆုံးတဲ့စစ်တုံးပန်းတွေထဲဗိုလ်ကြီးအစ်စ်တက်ကျက်ဒူးတက်ကျက်အစ်စ်တွေပါဝင်တယ်လို့စစ်တပ်ကထောက်ခံတယ်။ပြူစောထီတွေလည်းပါဝင်ခဲ့ပြီးလေရင်ဘုံထီမှလို့ထိခိုက်ဒဏ်ရာရရှိခဲ့တဲ့စစ်တုံးပန်းတွေကိုလည်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကစေကူတာပေးနေပါတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကသတင်းထုတ်ပြန်ထားပါတယ်။တစ်တုံညာနှစ်ကဒုတိယပိုင်းစစ်စင်ရေးတွေအတွင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးဖန်စီရမိထားတဲ့စစ်တုံးပန်းတွေကိုကာကွယ်ရေးတပ်ဖွဲ့တွေကစစ်တုံးပန်းဥပဒေနဲ့ထိန်းသိမ်းထားပေမဲ့စစ်တပ်ဘက်ကရွေကျက်ရှိကြီးတိုက်ခိုက်ခဲ့တာကြောင့်အခုလိုစစ်တုံးပန်းတွေတည်ဆုံခဲ့တာလို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါရယ် အခုချိန်ထိတော့စစ်ကောင်စီဘက်ကအခုလိုနောင်ချိုမှာစစ်တုံးပန်းတွေဖမ်းဆီးထိန်းသိမ်းထားတဲ့အချုပ်ဆောင်တွေပေါ်ဘုံကျဲတိုက်ခိုက်ခဲ့မှုနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီချိန်ထဲမှာပဲကိုကန့်တက်မတော် MNDAA ထိန်းချုပ်ထားတဲ့ရှမ်းမြောက်လာရှိုးမြို့ကိုစစ်ကောင်စီဘက်ကပေါင်900ဘုံထပ်မံကျဲချတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ဒီကနေ့အောက်တိုဘာ29မနက်7:50မိနစ်မှာရက်ကွက်7ထဲကအောင်စေတနာလမ်းသွယ်တဲကိုလေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပါရယ်။လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ဒေဆုံးမှုအခြေအနေကိုမသိရသေးပါဘူး။စစ်တပ်ဟာပြီးခဲ့တဲ့စက်တင်ဘာလကစပြီး MNDAA ထိန်းချုပ်ထားတဲ့လာရှိုးမြို့ကိုလေကြောင်းနဲ့နေစဉ်လိုလိုဘုံကျဲတိုက်ခိုက်နေပြီးလာရှိုးမြို့ပေါ်လေကြောင်းတိုက်ခိုက်မှုအကျဉ်း30နီးပါးရှိပြီလို့လာရှိုးပြန်လည်ထူထောင်ရေးရဲ့စည်ရင်အရသိရပါဗျ။ရှမ်းမြောက်မှာရှိတဲ့ညီနောင်မမိတ်3ဘွဲ့ထိန်းချုပ်ထားတဲ့မြို့တွေကိုစစ်တပ်ဘက်ကလေကြောင်းကဇက်တိုက်ပုံကျဲတိုက်ခိုက်နေတယ်ဆိုတာဒေတာရင်းရှမ်းသတင်းတွေမှာဖော်ပြနေပါဗ
ျ။ရှမ်းပြည်ဘက်ကလေကြောင်းတိုက်ခိုက်မှုသတင်းကိုဝင်းခမောင်ပြောပြပေးခဲ့တာပါ။ခုတစ်ခါချင်းပြည်နယ်ဘက်ကသတင်းတပုတ်နဲ့ဆက်ချင်ပါသေးတယ်။ချင်းပြည်နယ်ဖလန်းနဲ့ဟာခါမြို့မှာစစ်ကောင်စီတပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးထိမှန်လို့ဒီသတင်းပတ်ထဲ၄ရက်အတွင်းတဦးတည်ဆုံးပြီးတော့ကိုဦးဒဏ်ရာရခဲ့တယ်လို့မြို့ကန်တွေက VA ကိုပြောပါရယ်ဖလန်းမြို့မှာစည်ရေးတင်းမာနေပြီးတော့မြို့ကန်အများစုကဘေးလွတ်ရာကိုတင်းရှောင်နေကြပါရယ်ချင်းပြည်နယ်ဘက်ကစည်ရေးပြင်းပြင်းထန်ထန်ဖြစ်လာနေတဲ့အခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုခြေခံပြီးတော့မဆုမွန်တင်ပြပေးထားပါရယ်ခင်ဗ
ျချင်းပြည်နယ်တွင်မှာစစ်ကောင်စီတပ်ပစ်ခတ်လိုက်တဲ့လက်နက်ကြီးကြောင့်အောက်တိုဘာလ25ရက်နေ့ကနေအောက်တိုဘာလ29ရက်နေ့၄ရက်အတွင်းမှာတဦးသေဆုံးပြီးတော့၅ဦးဒဏ်ရာရခဲ့တယ်လို့လုံခြုံရေးအရအမည်မဖော်ပြလိုတဲ့ဖလန်းမျိုးကန်တဦးက VOA ကိုပြောပြပါရယ်အောက်တိုဘာလ28ရက်နေ့တနင်္လာနေ့ညပိုင်းတုန်းကဖလန်းမျိုးတလန်လိုရက်ကွက်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့ကျောင်းဆရာမတဦးသေဆုံးခဲ့ရတယ်လို့လုံခြုံရေးအရအမည်မဖော်ပြလိုတဲ့ဖလန်းမျိုးကန်က VOA ကိုပြောပါရယ်
ဒီတော့တယောက်ချင်းပဲတန်ကြာရတာကတော့မနေ့ကတော့မရှိဘူးအဲ့ဒီတည်တဲ့လူတယောက်ပဲ25ရက်နေ့မှာတယောက်အဲ့ဒီတန်လို့ရက်ကတ်ဟာတယောက်တန်ကြာရတယ်ဒါကကမပြင်းထန်ဘူးတန်ကြာရတဲ့လူက25နေပြီးတော့ဒီခဏချစ်တော့လေနော်တန်ကြာရတာက9ယောက်ချက်ဆုံးတာကတယောက်ချက်ပါ
ဖလန်းမျိုးမှာပြီးခဲ့တဲ့အောက်တိုဘာလ25ရက်နေ့ကနေစပြီးအောက်တိုဘာလ28ရက်နေ့အထိစစ်ကောင်စီတပ်နဲ့ချင်းညီနောင်တပ်ဖွဲ့တို့ကြားမှာတိုက်ပွဲပြင်းထန်ခဲ့တယ်လို့ဖလန်းမျိုးကပြောပါရယ်စစ်ကောင်စီဘက်ကအခုဆိုရင်လက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်နေတယ်လို့ဆိုပါရယ်ဒါကြောင့်မို့လို့ဖလန်းမျိုးကအများစုကအိုးရင်စွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်မျိုးထဲမှာကြံပြီးတော့ပိတ်မိနေခဲ့တဲ့သူတွေကလည်းပြောင်းရွှေ့ဖို့ပြင်ဆင်နေကြတယ်လို့ဖလန်းမျိုးကပြောပါရယ
်ဖလန်းမျိုးကတော့ကိုတလောက်ပဲကျွန်တော်တို့လည်းမနက်တက်တာကတော့ရောက်ဖက်ကိုပြန်တော့မှာအခုပြင်ချင်နေတော့လေရောက်မှလို့ကျွန်တော်တို့ဒီကျွန်တော်တို့ဒီတော်လာကြီးလေတော်လာကြီးအဖွဲ့ရနေပြောရက်ကွတ်တုံးကွတ်တုံးနေရကိုလေတော်လာကြီးရှင်ဒီစီဘီလူပြလာမှာပေါ့နော်သူကနေရာကိုထားတယ်လေတက်ပွဲကမချက်ချင်းပြန်ထောင်လာလို့လေ
ဒီလိုမျိုးစီရေးတင်းမာလာနေတဲ့အခြေအနေကြောင့်ဖလန်းမျိုးကအများစုကအိန္ဒိယနယ်စပ်နဲ့သခိုင်းတိုင်းကလေးမျိုးဘက်ကိုပြောင်းရွှေ့သွားကြပြီးတော့သူတို့အတွက်လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေပါတယ်။အလားတူပဲအောက်တိုဘာလ28ရက်နေ့တနင်္လာနေ့မနက်ပိုင်းကဟာခါမျိုးမျိုးတင်ရက်ကွက်ကလူနေအိမ်ကိုစစ်ကောင်စီတပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြားလို့ကလေးငယ်တို့အပါအဝင်၄ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ချင်းဒေသခံသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဟာခါမျိုးပတ်ချာလဲမှာနေပိုင်းရောညပိုင်းမှာလက်နက်ကြီးလက်နက်ငယ်တွေနဲ့စစ်ကောင်စီဘက်ကတောက်လျှောက်ပစ်ခတ်နေတယ်လို့လုံခြုံရေးအရာအမည်မဖော်ပြလိုတဲ့ဟာခါမျိုးကလည်း VOA ကိုပြောပါတယ
်။မင်းကဖက်တိုက်တော့လက်နက်ကြီးလက်နက်ငယ်တွေအကုန်လုံးပစ်နေ။အမှမင်းရောကတိုင်ရရလည်းပြောတယ်။အဲ့ဟိုကဖက်လေးပစ်တဲ့ဖလန်းဖက်ရဲ့မျိုးကလန်းဖက်ရဲ့တန်ကောလန်းဖက်အမှသူတို့နင်းနေတစ်ဖက်ကနင်းနေလာပြီဆိုနေ။ညပလန်ကဖြစ်နေလိုက်နဲ့တနေ့ဟာလည်းကုန်လို့လိုက်ဖြစ်တယ်အားလုံးလူမရှိနေလိုက်ဖြစ်တာသူတို့ကတောက်အောင်တနင်းလုပ်တဲ့ဟာပေါ့နော်အဲ့လိုမျိုး
ဟာခါမျိုးပဝင်းချင်းမှာချင်းကောင်ွယ်တပ်ဖွဲ့တွေဘက်ကစီးရဲလှုံရှားမှုတွေရှိတယ်ဆိုတဲ့သတင်းထွက်ပေါ်လာတယ်ဆိုရင်စစ်ကောင်စီဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပြီးတော့ပစ်ခတ်လေးရှိတယ်လို့ဒေသခံတွေကပြောပါတယ်လက်တတော်ချင်းပြည်နယ်ဖလန်းနဲ့ဟာခါဘက်ကစီးရဲအခြေအနေနဲ့ပတ်သက်လို့နှစ်ဖက်တာဝန်ရှိတဲ့သူတွေကို VOA ကဆက်သွယ်စုံစမ်းနေပါတယ်အခုလိုမျိုးချင်းပြည်နယ်ဘက်မှာတကြောပြန်တိုက်ပွဲတွေပြန်ပြီးပြင်းထန်လာတဲ့စီးရဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကအခုချိန်ထိတရားဝင်သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးရှင်
ချင်းပြည်နယ်ကစီးရီးချင်းတွေကြောင်းမဆုမုံပြပြပေးကြတာပါခုထုတ်လွှင့်နေတဲ့ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေအပြင် နောက်ဆုံးရသတင်းတွေဆောင်းပါးတွေသတင်းသုံးသပ်ချက်နဲ့တွစ်ဆုံမီးမြန်ကန်တွေအပတ်စဉ်အစီအစဉ်တွေကို Facebook YouTube စာမျက်နှာတွေကနေလည်းကြည့်ရှုနားဆင်နိုင်တဲ့အပြင် Telegram ကနေလည်းသတင်းတွေကိုတွားရောက်ပြီးတော့ဖတ်ရှုနိုင်ကြပါရခင်ဗျာအခုတော့ American ရွေးကောက်ပွဲဆိုင်ရာသတင်းဆောင်းပါးတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးကြပါမယ်2020ခုနှစ်ရွေးကောက်ပွဲပြီးကလေးကမဲပေးနိုင်တဲ့အရွယ်လူ 3.5 သန်းနီးပါးဟာ American နိုင်ငံသားတွေဖြစ်လာကြတယ်လို့ National Partnership for New Americans အဖွဲ့ကပြောပါတယ်ဒီတိုးလာနေတဲ့နိုင်ငံသားတွေဟာလာမယ့်ရွေးကောက်ပွဲရလဒ်တွေကိုပြောင်းသွားစေနိုင်တဲ့အဓိကမဲဆန္ဒရှင်တွေဖြစ်နိုင်တဲ့အကြောင်းကျွမ်းကျင်သူတချို့ကသုံးသပ်ပြောဆိုပါရယ်အယ်လင်ဘာရိုးစ်သတင်းပေးပို့ထားတာကိုကိုငင်းချန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
ဆူဗီနာဂက်ဂျက်စ်ဟာအမေရိကန်နိုင်ငံသားအသစ်ဖြစ်ပါတယ်သူဟာအမေရိကန်ပထမဆုံးသမ္မတဂျော့ဂျ်ဝါရှင်တန်ရဲ့နေအိမ်မောင့်ဗာနွန်ဆန်အိမ်ကွင်းပြင်ကြီးထဲမှာနိုင်ငံသားအဖြစ်ကျန်းသစ္စာချိန်ဆခဲ့တာပ
ါကျမဒီမှာနေတာတော့နှစ်ပေါင်းများစွာကြာပါပြီဒါကြောင့်အမေရိကန်နိုင်ငံသားအဖြစ်ပြောင်းခဲ့တာပါဒါကြောင့်အခုကျမဒီမှာပဲအခြေချတော့မှာပ
ါသူဟာပေါ်တူဂီနိုင်ငံကဖြစ်ပြီးအမေရိကန်မှာနေထိုင်တာနှစ်ပေါင်း20ကျော်ပါပြီလာမယ့်နိုဝင်ဘာလမှာပထမဆုံးအချိန်မဲပေးမှာပ
ါနိုင်ငံရေးကိုကျမရေဒီယိုတွေ TV တွေကနေနားထောင်ပြီးတော့စကားစစ်ထိုးပွဲတွေကိုလည်းသေချာကြည့်ပါတယ်နောက်ဆုံးစကားစစ်ထိုးပွဲမှာဆိုရင် Univision ကနေကြီးခဲ့တာပါကျမတို့ဓာရီကအရေးကြီးပြီးတော့သူတို့အကြံဉာဏ်တွေအတွက်သူတို့ရဲ့အမြင်တွေနဲ့သူတို့ဘာလုပ်မလဲဆိုတာကိုအဲ့ဒီကနေသိရပါတယ
်အခုလိုမဲပေးခွင့်ရတဲ့မဲဆန္ဒရှင်အသစ်တွေဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတစ်ဖက်ဖက်ကိုရင်းသွားနိုင်တဲ့ပြည်နယ်တွေမှာစုံဖြတ်တဲ့နေရာကိုရောက်လာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်ဂျော်ဂျီယာပြည်နယ်မှာဆိုရင်နိုင်ငံသားဖြစ်လာသူ6သိန်းကျော်နေထိုင်တယ်လို့ Rock the Naturalized Vote အဖွဲ့ကထုတ်ပြန်ထားပြီးမီရှိဂန်ပြည်နယ်မှာ4သိန်းနီးပါးနဲ့အရီဇိုနာပြည်နယ်မှာ4သိန်း6,500နီးပါးရှိပါတယ်။မန်နျူအယ်ပက်စတာကအဲ့ဒီအဖွဲ့ကပူးတွဲခေါင်းဆောင်ပါ
။ In a state like Arizona, people who naturalized in the last about 8 to 9
အရီဇိုနာပြည်နယ်မှာပြီးခဲ့တဲ့ရှင်းနေတဲ့9နှစ်အတွင်းနိုင်ငံသားဖြစ်ခဲ့ကြတဲ့သူကမဲပေးနိုင်တဲ့လူဦးရေရဲ့200ခန့်လုံးလောက်ရှိပါတယ်။ခင်ဗျားတို့မှတ်မိမယ်ဆိုရင်အရီဇိုနာပြည်နယ်က2020ခုနှစ်မှာထူးထူးခြားခြားအကျိတ်နဲ့ပြိုင်ခဲ့ကြတဲ့ပြည်နယ်ပ
ါတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်2020ခုနှစ်ရွေးကောက်ပွဲပြီးကတည်းကမဲပေးနိုင်တဲ့လူ 3.5 သန်းဟာအမေရိကန်နိုင်ငံသားတွေဖြစ်လာကြတယ်လို့ National Partnership for New American အဖွဲ့ကပြောပါတယ်နိုင်ငံသားဖြစ်လာကြတဲ့မဲဆန္ဒရှင်တွေဟာလူဝင်မှုကြီးကြပ်ရေးကိစ္စကပြောဆိုဆွေးနွေးမှုတွေမှာလွှမ်းမိုးနေတဲ့အခါပိုပြီးနိုင်ငံရေးအရာပါဝင်လာကြတယ်လို့ Buster ကပြောပါတယ
် That's when the newly naturalized
နိုင်ငံသားအသစ်ဖြစ်လာသူတွေကဒီနေရာမှာပို့ပြီးတော့ပါဝင်လာတာဖြစ်ပြီးသူတို့အကျိုးစီးပွားအနေငယ်လဲပါနေတာကြောင့်လဲသူတို့ကပို့ပြီးတော့တက်ကြွကြပါတ
ယ်။အန်တမာဘာဟာတီဟာဒီမိုကရက်တစ်သမ္မတကွန်ဂိုနိုင်ငံကပါ
။ I arrived in the US
ကျွန်တော်ကအမေရိကန်ကို2001ခုနှစ်စက်တင်ဘာ6ရက်နေ့မှာရောက်လာတာပါ။အချိန်ကိုလဲမှတ်မိနေပါတယ်။ရှီကာဂိုနေခင်း3နာရီပါ။
သူဟာ2018ခုနှစ်မှာနိုင်ငံသားဖြစ်လာခဲ့ပြီး2020ခုနှစ်မှာပထမဦးဆုံးအချိန်မဲပေးခဲ့ပါတယ
်
နိုင်ငံသားဖြစ်ဖို့အင်တာဗျူးဖြေပြီးတဲ့နောက်မှာမဲပေးဖို့အတွက်စာရင်းပေးဖို့မေးခံရပါတယ် USCIS လူဝင်မှုကြီးကြပ်ရေးကဝန်ထမ်းကကျွန်တော်မဲပေးလို့ရပြီလို့ပြောတဲ့အခါတကယ်လားလို့တောင်မထင်မိပါဘူးတကယ်လားလို့မေးပြီးတခါတည်းစာရင်းပေးခဲ့ပါတယ်
နိုင်ငံသားဖြစ်လာသူတွေဟာသူတို့ရဲ့နိုင်ငံသားတာဝန်ကိုလေးလေးနက်နက်ထမ်းဆောင်လေးရှိပြီးတော့ဒီအမေရိကန်နိုင်ငံသားအသစ်တွေဟာတစ်ဖက်ဖက်ကိုရင်းသွားနိုင်တဲ့ပြည်နယ်တွေမှာအဆုံးဖြတ်ပေးမဲ့မဲတွေဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့လောက်ပါပဲခင်ဗျာမကြာခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမိနစ်30မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေနဲ့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတချို့ကိုလည်းနားဆင်ရဖို့ရှိပါသေးတယ်ခင်ဗျာ
View American တိုင်းရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုတုရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် view မြန်မာညချမ်း radio season ကို ည 9:00 ကနေ 10:00 အထိ line တုံမီတာ 32 kHz 9303ညနဲ့9383ည line တုံမီတာ 51 kHz 5885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုး line လမ်းမီတာ 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒ ီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလှိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်တံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်တံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOE American အသံရုပ်တံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ2024ခုနှစ်အောက်တိုဘာလ26ရက် VOA American တန်ညဘက်မြန်မာဘာသာစီစဉ်လေးကိုည10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ညဘက်တန်လွှင့်စီစဉ်လေးကို Jerusalem ကနေလူမှုမိတ်ဆွေရုပ်သံလိုင်းမှာဖမ်းယူကြည့်ရှုနိုင်တယ်လို့ Radio ကနေလည်း line 2 meter 19 kHz 1553ည line 2 meter 25 kHz 11803ည line 2 meter 32 kHz 9335 line 2 meter 190 kHz 1505တို့ကနေအော်ဒူဘာလာကနေမတ်လအတွင်းဖမ်းယူနားဆင်နိုင်ကြပါရခင်ဗျာအခုဆက်ပြီးတော့ဒုတိယပိုင်းတင်ဆက်မဲ့မိနစ်30မှာတော့အင်္ဂါညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေကိုစတိုက်ပြောပြပေးတော့ပါမယ်အခုရင်ဆုံးကရေကြီးဩဇာအစီအစဉ်အလှပါမြန်မာနိုင်ငံကလယ်သမားတွေဟာစပားနဲ့တခြားသီးနှံတွေစိုက်ကြတဲ့အခါကိုပိုင်လက်ကွက်တစ်ခုချင်းစီအလိုက်စပားမျိုးကွက်တစ်ခုစီကိုစိုက်ကြတာများပါတယ်တစ်ဆက်ဆက်တည်းရှိတဲ့လေကွင်းပြင်တစ်ခုလုံးကမြေရီပေါ်မှာစပားမျိုးစားကောင်းတစ်ခုတည်းကိုတောင်သူတွေအချင်းချင်းညှိနှိုင်းပြီးတော့စိုက်ပျိုးကြဖို့တိတ်ပြီးတော့စိတ်မဝင်စားကြပါဘူး။အဲ့ဒီလိုမျိုးမတူတာတွေကိုစိုက်ပျိုးကြတဲ့အတွက်စပားပင်တွေဟာလေထုထဲကနေအချင်းချင်းဝတ်မုံကူးပြီးတော့မူရင်းမျိုးတွေပျောက်ကုန်တာမျိုးကွဲတွေထွက်ပေါ်လာတတ်ပါလေ။ဒါနဲ့ပတ်သက်ပြီးတော့ကုကမောင်းစိုးမင်းကမြကြီးဩဇာအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
။ညီမနိုင်ငံမှာလယ်သမားတွေဟာဒေသနဲ့လိုင်းရောညီထွေရှိကြတဲ့စပားမျိုးကောင်းမျိုးတန်တွေကိုအ धिक ထားရွေးချယ်စိုက်ပျိုးကြဖို့အာရုံထားကြပေမဲ့တကွင်းလုံးတစ်ဆက်တစ်ဆက်တည်းရှိကြတဲ့လေကွက်တွေမှာတူညီတဲ့စပားမျိုးရင်းတစ်ခုကိုသာညှိနှိုင်းစိုက်ပျိုးကြဖို့ကိုတော့စိတ်ဝင်စားမှုမရှိကြပါဘူးအဲ့ဒီအတွက်မျိုးမတူညီတဲ့စပားပင်တွေကနေလေထဲကနေဝတ်မုံတွေကူးကုန်ကြပြီးမျိုးကွဲအစ်စ်တွေပေါ်ထွက်လာကုန်ကြပါတယ်ဒါပေမဲ့လေသမားတွေကတော့လေထဲကနေဝိမုံကူးတယ်ဆိုတာကိုလည်းအလေးထားထက်တွယ်တာမျိုးမရှိကြပါဘူး။အဲ့ဒီအတွက်မြမပြည်တွင်းစပားပေါ်ချိန်မှာဒေသအလိုက်စားကောင်းတဲ့စံတွေထွက်ရှိတာမျိုးရှိပေမဲ့လည်းနိုင်ငံတကာကိုတင်ဖို့ဖို့အတွက်ကြတော့အဆင်မပြေတော့ပါဘူး။ဒီလိုအနေအထားတွေကိုလေ့လာခဲ့တဲ့ကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းလည်းဖြစ်ရှည်စင်းစိုက်ပျိုးရေးတက္ကသိုလ်ဆင်းလဲဖြစ်တဲ့ကိုထက်ဇော်ထွန်းကအခုလိုပြောပါတယ
်စိုက်တာကတော့ကျွန်တော်တို့နယ်မြေဒေသကိုက်တဲ့စပားကျွန်တော်တို့စိုက်လို့ရတယ်တကွင်းတစ်ဆက်ထဲပေါ့နော်ကျွန်တော်တို့ဧကတောင်းချီဆိုရင်တောင်းချီပြီးတော့တကက်မျိုးကောင်းမျိုးတန်းကိုပဲတုံးပြီးတော့ခြေခြေပြက်ပြက်ကိုဒီမျိုးဆိုရင်ဒီမျိုးကြတဲ့ပဲစိုက်ပြီးတော့ပေါ့နော်တကက် export ကိုဒီရွယ်ပြီးတော့စိုက်တဲ့နယ်ပေါ့နော်အဲ့လိုမဟုတ်ဘဲနဲ့အဲကိုကလည်းစိုက်တယ်အခြားတောင်သူအခြားစပားမျိုးတွေကလည်းစိုက်တယ်စပားချင်းချင်းဆိုတဲ့အတွက်ကြောင့်မို့အခြားမျိုးတွေအားဒီဝမုံနေကူတယ်ဝမုံကူပြီးတော့နောက်တစ်ခေါက်သူ့ကနေပေါ်ထွက်လာတဲ့စပားမျိုးစေ့တွေကြတော့ကျွန်တော်တို့သဘောတူသူ့ရဲ့အနံ့အသက်ကပထမမှာအရန်မွေးတယ်ဆိုရင်ဒါအခြားမျိုးနဲ့ရောပြီးတော့အနံ့အသက်ကညော့သွားတာလို့နောက်တစ်ခုကကျွန်တော်သူ့ရဲ့ဆန်စပားရဲ့ဆန်စေးရဲ့အရွယ်အစားကရှည်မျောမျောပေါ့နော်ကျွန်တော်တို့ဟိုသူ့ရဲ့အရှည်လျားလေးကကောင်းနေတဲ့အခါမှာအခြားဘေးမားမှာစိုက်တဲ့ဟိုတခြားမျိုးတစ်မျိုးကဆန်စေးလုံးတို့လို့ဒါမျိုးတွေဖြစ်နေမယ်ဆိုရင်ဒီဟာမျိုးတွေနဲ့ကျွန်တော်တို့ကရောရှက်မိပြီးတော့ဝမုံကူပြီးတော့တစ်ခုနဲ့တစ်ခုနောက်တတိတာအတွက်ဒါတွေကိုဒါပြန်စိုက်မယ်ဆိုရင်နောက်တစ်ခုမှကျွန်တော်တို့ကတကယ်မူရင်းကျွန်တော်တို့ကရတော့မှာမဟုတ်ဘူးဒီမျိုးတွေကကြာလာတဲ့အခါကျတော့ဆက်မျိုးလို့ဖြစ်သွားတာပေါ့နော
်မြန်မာနိုင်ငံကပေါ်ဆန်းမွေးဆန်ဟာဆိုရင်အရင်ကနိုင်ငံတကာဆန်အီအသွေးစုရရှိခဲ့ပူပါတယ်အဓိကအထက်မြန်မာပြည်မှာရွှေဘိုမြို့နယ်နဲ့အောက်မြန်မာပြည်အေယာပရီမြို့ဝကျွန်းပေါ်ကမြောင်းမြမြို့နယ်တွေမှာစိုက်ပျိုးကြတာဖြစ်ပါတယ်ဒါပေမဲ့လည်းပေါ်ဆန်းမွေးတွေဟာအမွေးအနှံ့တွေရော့ကြပြီးဆန်လုံးဆန်သွဲတွေလည်းမတိမတာပုံစံပြောင်းလဲလာတာကိုဆန်ကုံတွေတွေနဲ့စားသုံးသူတွေကသတိထားမိလာကြပါတယ်။ဒါဟာဆိုရင်စောစောကပြောခဲ့သလိုတစ်ဆက်တစ်ဆက်ထဲရှိတဲ့စိုက်ပျိုးမြေတွေမှာဆန်ထားသတ်မှတ်ထားတဲ့မျိုးရင်းတစ်ခုတည်းကိုစိုက်ပျိုးတာမျိုးမဟုတ်ပဲမျိုးကွဲစပားတွေကြားပေါက်စိုက်ပျိုးလာတဲ့အတွက်ဝိမုံကူကုန်ပြီးမူလမျိုးဗီဇတွေပါပြောင်းလဲလာတာဖြစ်တယ်လို့စိုက်ပျိုးရေးပညာရှင်တွေကဆိုကြပါတယ်။နိုင်ငံတကာစံစည်းကွက်မှာအများဆုံးတင်ပို့နေတဲ့အိန္ဒိယနိုင်ငံမှာဆိုရင်သူတို့ရဲ့ကမ္ဘာကျော်ဘတ်စမာတီစံစိုက်ပျိုးထုတ်လုပ်ရေးကိုမျိုးရိုးဗီဇပြောင်းမသွားအောင်အထူးဂရုစိုက်ကြပါတယ်။အဲ့ဒီစံကိုအဓိကထားစိုက်ပျိုးကြတဲ့
ပန်ဂျပ်ပြည်နယ်ဟာရီယာနာပြည်နယ်နဲ့နယူးဒယ်လီပြည်နယ်တွေမှာဆိုရင်တစ်ဆက်တစ်ဆက်တည်းရှိကြတဲ့စပားစိုက်ကွင်းတွေမှာတခြားမျိုးကွဲတွေစိုက်ပျိုးခြင်းမရှိအောင်လယ်သမားတွေကိုယ်တိုင်ကအသိရှိရှိနဲ့စင်ကြင်ကြသလိုသက်ဆိုင်ရာစိုက်ပျိုးရေးဌာနနဲ့ကုမ္ပဏီတွေကလည်းကြက်ကြက်မမတ်ရှိကြပါတယ်ဒါဟာမျိုးမတူတဲ့ဝိမုံတွေကူးလာပြီးမူရင်းဘတ်စမာတီစပားမျိုးကိုထိခိုက်မှာကိုကာကွယ်တဲ့အနေအထားဖြစ်ပါတယ်။ဒါအပြင်အဲ့ဒီလိုဘတ်စမာတီစပားကင်းကြီးရဲ့မျက်စိတစ်စုံအဆုံးသတ်မှာတခြားသီးနှံမျိုးမတူတာတွေဒါမှမဟုတ်တစ်တောအုပ်တွေကိုကာယံထားကြပါတယ်။ဒါမှသာမျိုးမတူစပားတွေရဲ့ဝိမုံကူးတာကိုအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။အဲ့ဒီလိုပဲကမ္ဘာမှာဆန်တတရအများဆုံးတင်ပို့တဲ့ဗီယက်နမ်နိုင်ငံဟာဆိုရင်လေသူတို့နိုင်ငံကနိုင်ငံတကာတင်ပို့တဲ့ဆန်အရည်အသွေးကောင်းမျိုးရင်းတွေကိုတခြားစပားတွေနဲ့ဝိမုံကူပြီးမျိုးကွဲတွေပေါ်ထွက်မလာရေးအတွက်အထူးဂရုစိုက်ကြပါတယ်။အဲ့ဒီအတွက်မဲကောင်မြဝံတစ်ခုလုံးမှာစပားမျိုးတစ်မျိုးတည်းကိုသာစိုက်ပျိုးကြတယ်လို့ဗီယက်နမ်နိုင်ငံကိုစိုက်ပျိုးရေးနဲ့ပတ်သက်ပြီးတွားရောက်လေ့လာဘူးသူတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
ဗီယက်နမ်ရဲ့အားကောင်းချက်တွေကိုလေ့လာတာပေါ့ဗျာ။ကမ္ဘာ့ဆန်တင်ဖို့နိုင်ဆုံးနိုင်ငံဖြစ်ရည်နိုင်တာဘာကြောင့်လဲဆိုတာကိုကျွန်တော်ကသိချင်တာပေါ့။ကျွန်တော်သိသလောက်ပြောရရင်တော့ကျွန်တော်တို့သွားလေ့လာတော့အဲဥရောပဘက်ကိုပို့တဲ့ဆန်အမျိုးအစားကိုဗီယက်နမ်တောင်ဘက်ကအထူးသဖြင့်အဲ့မှာစိုက်တာ။စိုက်တာမှာသူကတခွန်တပြင်းလုံးစိုက်တာပေါ့လေ။အဲ့ဒီတမျိုးတည်းပဲအဲ့ဒါသိန်းပေါင်းများစွာအလိုစိုက်တာ။တမျိုးတစ်ခေါ်ကြီးပေါ့။ရေသွင်းစနစ်တရားအစစနစ်တကျအစုပ်ပြီးကမှစိုက်တာ။သူတို့အောင်မြင်တယ်ဆိုင်ပြည်ဦးစီးဌာနတွေကတောင်သူနဲ့ဥရောပကိုပို့မဲ့ဆန်ဆိုအဲ့လိုစိုက်တာ
တကယ်တော့ဝိမုံကူးတယ်ဆိုတာတပင်နဲ့တပင်စိုက်ခင်းတခင်းနဲ့တခင်းအကြာအပင်တွေအောင်မြင်ဖြစ်ထွန်းရေးအတွက်အထူးလိုအပ်ပါတယ်အခုပြောတာကမျိုးမတူတဲ့စိုက်ခင်းတွေအကြာဝိမုံကူးပြီးမျိုးကွဲတွေပေါ်ထွက်လာမှာကိုဆိုလိုတာဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံကတောင်သူလယ်သမားအများစုဟာမျက်မြင်အခြေအနေတွေကိုသာအဓိကထားပြီးမျက်မြင်အခြေအနေမဟုတ်တဲ့အပေါ်မှာတော့ထက်တွက်တာစဉ်းစားတာမရှိသလောက်ပါပဲ။ဒါကြောင့်မျိုးရင်းမတူတဲ့စပားစိုက်ခင်းတွေချင်းနီးကပ်လာရင်လေထဲကဝိမုံကူးပြီးမျိုးရောကုံမကိုဂရုစိုက်တာတိတ်မရှိကြပါဘူး။တောင်သူလယ်သမားအများစုဟာမီယိုဖလာအရာစိုက်ပျိုးရေးကိုလုပ်ကင်ကြတာဖြစ်တဲ့အတွက်ဝိမုံကူးတဲ့သဘောတရားကိုတိတ်မသိရှိကြပါဘူး။စစ်အာဏာမသိခင်ကစန္ဒပြခွင့်ပေးတဲ့အယက်သားအစိုးရလက်ထက်တုန်းကဆိုရင်မြန်မာနိုင်ငံအထက်ပိုင်းတနေရာမှာပြားမွေးမြူရေးပုံးတွေသီးနှံစိုက်ခင်းအနီးလာချတဲ့အတွေ့ပြားတွေကြောင့်သီးနှံတွေပျက်စီးတယ်ဆိုပြီးတောင်သူတွေကမြို့ပေါ်တက်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ပြားကောင်တွေကသီးနှံစိုက်ခင်းတွေအတွင်ဝင်ရောက်ဖျက်ဆီးတယ်လို့ယူဆပြီးရော်ကြီးရလိုမှုအတွေ့ဆန္ဒပြကြတာဖြစ်ပါတယ်။တကယ်တော့ပြားကောင်တွေဟာတပင်နဲ့တပင်နာပြီးပွင့်ဖက်တွေပန်းပွင့်တွေကနေတဆင့်ဝိမုံကူးပေးတဲ့အတွေ့အပင်ဖြစ်ထွန်းမှုကိုပိုမိုအားပေးအောင်မြင်စေပါတယ်။ဒါကိုပြားကောင်တွေကအပင်ကိုနားလို့သီးနှံကင်းတွေပျက်စီးတယ်ဆိုတာစိုက်ပျိုးရေးအသိဉာဏ်ချို့တဲ့လို့ဖြစ်ပါတယ်။တောင်သူလယ်သမားတွေမှာဝိမုံကူးတဲ့သဘောတရားကိုနားမလည်တဲ့အတွေ့ကိုတော့အပြစ်ပြောလို့မရပါဘူး။သူတို့သီးနှံစိုက်ပျိုးရေးအသိပညာဘဟုသုတနည်းပါးရတာဟာစိုက်ပျိုးရေးဌာနကနယ်စင်ပညာပေးတာမရှိတဲ့အတွေ့အကြုံလည်းဖြစ်ပါတယ်။စိုက်ပျိုးရေးဌာနအနေနဲ့အဓိကစိုက်ပျိုးတောင်သူတွေနဲ့ထိတွေ့ပြီးလေယာစိုက်ပျိုးရေးနဲ့ပတ်သက်လို့ဆက်ဆံဆွေးနွေးတာအတော်ကိုနည်းပါးပါတယ်။စိုက်ပျိုးရေးဌာနဘာလုပ်နေတယ်ဆိုတာတောင်သူလယ်သမားတွေစိတ်ဝင်စားမှုမရှိသလိုတောင်သူလယ်သမားတွေဘာလုပ်နေတယ်ဆိုတာကိုလည်းစိုက်ပျိုးရေးဌာနကအလေးထားတာမရှိပါဘူး။ဒါအပြင်စိုက်ပျိုးရေးကုမ္ပဏီတွေအပေါ်မှာလည်းတောင်သူလယ်သမားတွေကယုံကြည်မှုမရှိကြပါဘူး။တကယ်တော့စပားနဲ့ပတ်သက်ပြီးဝိမုံကူးတာကိုပဲပြောဆိုနေပေမဲ့တခြားသီးနှံတွေမှာလည်းအလားတူပါပဲဥပမာမြန်မာနိုင်ငံကတောင်သူလယ်သမားတွေအတွက်ပဲအမျိုးမျိုးစိုက်ပျိုးရောင်းချဖို့အတွက်အိန္ဒိယနိုင်ငံလိုကြီးမားတဲ့ဈေးကွက်ကြီးရှိပါတယ်အဲ့ဒီအတွက်ပဲမျိုးကောင်းတစ်မျိုးကိုတကွင်းတစ်ဆက်လုံးမှာစိုက်ပျိုးပြီးဈေးကွက်ကိုထိမ့်သိမ်းထားဖို့လိုအပ်ပါတယ်ဒါအပြင်တခြားသီးနှံတွေကိုလည်းအဲ့ဒီလိုစီမံပြီးနိုင်ငံတကာဈေးကွက်ကိုထိုးပေါက်နိုင်ရင်မြန်မာပြည်ရဲ့စိုက်ပျိုးရေးဟာခေတ်ကောင်းတစ်ခေတ်ရောက်ရင်ပြန်လည်ဥမော်လာလိမ့်မယ်လို့စိုက်ပျိုးရေးပညာရှင်တွေကယူဆနေကြပါတယ်ခင်ဗျာ
စပားမျိုးရင်းပြတ်သွားနိုင်တဲ့မှောက်ရုံနဲ့စိုက်ပျိုးနည်းအကြောင်းခုခမောင်စိုးမင်းပြောပြပေးခဲ့တာပါအမေရိကန်ယူကော့ပွဲဆိုင်ရာသတင်းဆောင်ပါတပုတ်ကိုအခုဆက်ပြီးတော့တင်ပြပေးကြပါသေးတယ် မေရိကန်ပြည်ထောင်စုတဝန်ရွေးကောက်ပွဲမှာမဲပေးနိုင်တဲ့အလို့သမားတမကအဖွဲ့ဝင်တွေ14သန်းလောက်ရှိပါတယ်။အလို့သမားခွင့်ရေးကာကွယ်မှုဖွဲ့စည်းတည်ထောင်ထားတဲ့တမကအဖွဲ့ဝင်တွေပါဒီရေတွက်ကအမေရိကန်ရွေးကောက်ပွဲမှာကိုစားပြုတဲ့ရွေးချယ်နိုင်တဲ့ပမာဏအရမပြောပါလောက်ဘူးလို့ပြောနိုင်ပေမဲ့ရွေးကောက်ပွဲဝင်မဲ့တမနာလောင်းတွေကတော့ဒီလိုအလို့သမားတမကအဖွဲ့ဝင်တွေရဲ့ထောက်ခံမှုရဖို့အပြင်းထန်ကြိုးပမ်းနေကြပါတယ်။ဒီနေ့ရွေးကောက်ပွဲမှာအလို့သမားတမကအဖွဲ့တွေရဲ့ရည်တည်ချက်ကခိုင်မာအားကောင်းတဲ့ရေးပါတဲ့အတန်တစ်ခုဖြစ်လာတဲ့အကြောင်းဗီဝီလွတ်တော်ဆိုင်ရာသတင်းတောက်ကက်သရင်းဂစ်ဘဆန်ကနီဗာဒါပြည်နယ်ကနေသတင်းပေးပို့ထားတာကိုဦးသိန်းထိုင်ဦးပြောပြထားပါတယ်ခင်ဗျာ
။ဒီမိုကရက်တစ်ပါတီသမ္မတလောင်းဒုသမ္မတကမလာဟဲရစ်ကိုထောက်ခံတဲ့လူ့သမားသမဂ္ဂရဲ့စီဝေးပွဲမှာပါဝင်တယောက်သူတွေစိတ်အားထက်သန်နေသလိုစိတ်လှုပ်ရှားနေကြပါလို့လူ့သမားတွေရတဲ့ပေါစုပေါစုကြီးပေါ်မှာအခွန်အရေးကောက်ခံတာတွေရပ်ဆိုင်မယ်ဆိုပြီးဒုသမ္မတကမလာဟဲရစ်ကပြောဆိုထားပါလေ။
I know that Vice President Kamala Harris has a plan.
ဒုသမ္မတကမလာဟဲရစ်မှာအစီအစဉ်တွေရှိတယ်ဆိုတာကျွန်မသိပါတယ်။ရှင်းလင်းတဲ့အစီအစဉ်တွေပါ။ Federal အစိုးရကောက်ခံနေတဲ့အခွန်အရေးအဆုံးသတ်ပြီးတော့ Nevada မှာရှိတဲ့အခြေခံအလို့သမားတွေကိုအပိုကြီးပေါစုချိမြင့်မှုပါ။ဒါကအမှန်ကန်တဲ့လုပ်ရက်ပါ။ Donald Trump ကအလို့သမားတွေကိုကယ်တင်ရှင်လို့ဟန်ဆောင်နေပါတယ်။သိတ်အန္တရာယ်ကြီးပါတယ်။
Republican သမ္မတဟောင်းဒေါ်နယ်ထရန့်လည်းဒီမျိုးလေးကိုရောက်လာပြီးအလို့သမားတွေကိုမဲဆဲစီအောင်ခဲ့ပါတယ်။သူသာသမ္မတအဖြစ်ရွေးချယ်ခံရမယ်ဆိုရင်ကက်ဆီနိုလောင်းကစားရုံဖွင့်တဲ့လုပ်ငန်းရှင်တွေ၊စပွဲတိုးတွေ၊တန်ရှင်းရေးလုပ်သားတွေသူတို့ရတဲ့ဘောက်စုအပိုစုကြီးပေါ်မှာအခွန်လုံးဝမကောက်ဘူးဆိုပြီးသူ့ရဲ့အစီအစဉ်တွေကိုထရန့်ကချပြခဲ့ပါတယ်။ဒီဒီလာမာကထရန့်ကိုထောက်ခံတဲ့သူတယောက်ပါ
။ That is going to be adored by the
အလို့သမားတွေကကြိုက်ကြပါတယ်။အလို့သမားအားလုံးအထူးသဖြင့်လကထက် tip ပေါဆူးရတဲ့ငွေပေါ်မှာမိခိုနေရတဲ့အလို့သမားတွေအလုံးကဒါကိုသဘောကျကြပါတယ
်။နီဗာဒါပြည်နယ် Las Vegas ပြည်ရဲဌာနအသင်းကလည်းသူတို့သမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံတယ်ဆိုပြီးပြောဆိုနေပါတယ်။ Las Vegas ကာကွယ်ရေးရဲဌာနအဖွဲ့ JK Steve Grammers ကခုလိုပြောပါတယ
်။ The majority of our citizens trust law enforcement and so
နိုင်ငံသားအများစုကဥပဒေစိုးမိုးရေးအရာရှိတွေကိုယုံကြည်ကြပါတယ်။ဒါကြောင့်ဥပဒေစိုးမိုးရေးအရာရှိတွေကဒီလူဟာငါတို့ရဲ့အကောင်းဆုံးအကျိုးစီးပွားအတွက်လုပ်ပေးမဲ့သူလို့ငါတို့ယုံကြည်တယ်လို့ပြောမယ်။အားလုံးကိုဘေးကင်းလုံခြုံအောင်လုပ်ပေးမဲ့သူဒီတိုင်းပြည်ကိုပြန်ပြီးနိုးကြလာအောင်မြှင့်တင်ပေးမဲ့သူလို့ပြောရင်ကျွန်တော်တို့ပြောတာကိုလူတွေကယုံကြည်လက်ခံကြပါတယ
်။သမ္မတဒေါ်နယ်ထရန့်ကတရားဥပဒေစိုးမိုးရေးလုပ်ကိုင်နေတဲ့ရဲတပ်ဖွဲ့အဖွဲ့ဝင်တွေကိုသူထောက်ခံတဲ့အကြောင်းလူထုစည်းရုံးပွဲတော်တော်များများမှာပြောဆိုခဲ့ပါတယ်။ရဲဌာနအသင်းကြီးကစတီးဗ်ဂရမ်မတ်စ်ကဒီကိစ္စကိုထောက်ခံပြောဆိုပါတယ
် A man like Donald Trump and his campaign is always
Donald Trump လို့သူမျိုးနဲ့သူ့ရဲ့ message စီရင်ရေးကကျွန်တော်တို့နဲ့အတူအမြဲယက်တီပြောတာကနိုင်ငံရေးအခြေခံကောင်းတွေကိုမဖျက်ဆီးဘူးမပြောင်းလဲဘူးဆိုတာပ
ါ Nevada ပြည်နယ်မှာလူ့သမားသမဂ္ဂအဖွဲ့ဝင်တွေထောင်ထောင်ကြီးရှိပါတယ်ဒါကြောင့်လဲသမ္မတလောင်းတွေကဒီလူ့သမားတွေရဲ့ထောက်ခံမှုကိုရဖို့အပြင်းအထန်ကြိုးစားနေကြတာပါ Nevada ပြည်နယ်လူ့သမားသမဂ္ဂတခုဖြစ်တဲ့ Team Master သမဂ္ဂကတော့ဒုသမ္မတကမလာဟဲရစ်ကိုထောက်ခံနေဆိုပြီးကြေညာထားပါလေ။ဒါပေမဲ့လည်းနိုင်ငံလုံးဆိုင်ရာဝေးပြေးကုန်တင်ကားကြီးတွေနဲ့ကုန်လောင်းရုံလူသမားသမဂ္ဂတွေကတော့ဘယ်သမ္မတလောင်းကိုမှမထောက်ခံဘူးဆိုပြီးပြောဆိုနေကြပါလေ။မဲဆန္ဒရှင်တချို့ကဒီလိုသမ္မတလောင်းတယောက်ကိုမှမထောက်ခံဘူးဆိုပြီးသမဂ္ဂအဖွဲ့ဝင်တွေပြောနေတာကအရေးကြီးတယ်လို့မြင်ပါတယ်။အဲဒါဝတ်ကာမကနေဗာဒါပြည်နယ်မှာထရန့်ကိုထောက်ခံတဲ့သူတယောက်ပါ။
All the always always went
သူတို့ကဒီမိုကရက်ကိုအမြဲတမ်းထောက်ခံခဲ့တဲ့သူတွေပါဒါကြောင့်ဒီမိုကရက်ကိုမထောက်ခံတော့ဘူးဆိုရင်သူတို့ကထရန့်ဘက်ကိုယိမ်းတဲ့သူတွေဖြစ်နေပြီလို့ပြောရမှာပ
ါဒီလိုအဝေးပြေးကုန်ကမောင်းသူတွေရဲ့တမက်ကကဘယ်သူမှမထောက်ခံဘူးလို့ပြောပေမဲ့ Let's be it ကအစားအသောက်ပြင်ဆင်ရောင်းချတဲ့အချက်အပြုတ်လူသမားတမက်ကကတော့ကမလာဟဲရစ်ကိုပဲထောက်ခံတယ်လို့ကြေညာထားပါလေTed Baba George ကဒီတမကအဖွဲ့ဝင်တယောက်ပါ
Working class voters are smart they're not dumb
and they လို့ဒီမှာမဲဆန္ဒရှင်တွေကပါနေတဲ့သူတွေပါငတုံးကအတွေမဟုတ်ပါဘူးနည်းနည်းတော့တန်လျာနဲ့စောင့်ကြည့်တာမျိုးတွေရှိပါတယ်ဒါပေမဲ့သမ္မတထရန့်ရဲ့ပြဿနာကညာပြီးရင်ညာတဲ့ပြဿနာအကြီးအကျယ်ညာနေတဲ့ပြဿနာပါဒုသမ္မတ Harris ကတော့လူနေမှုစရိတ်မြင့်တက်နေတာတွေကိုကင်တွယ်ဖြေရှင်းမဲ့အစီအစဉ်တချို့ကိုခြားပြပြောဆိုနေပါတယ်
သူတို့ကတရင်တက်စင်းအင်တကားတွေကိုခေါက်ပြီးကမလာဟဲရစ်ကိုမဲပေးဖို့စီအောင်နေကြပါလေ
Okay.
Claudia Morele နေပါရပြည်နယ်ကအချက်ပြုတ်လူသမားသမဂ္ဂအဖွဲ့ဝင်တယောက်ပ
ါ Big corporations coming in and price
စီးပွားရေး corporation ကြီးတွေကြောင့်အစားအသောက်ကြီးဒီဇယ်ဓာတ်ဆီအခန်းငါးက
အားလုံးကျွန်တော်ပေးရတဲ့ငွေဈေးတက်သွားတယ်လေသူတို့ကအမှန်တိုင်းသိအောင်ပြောဖို့လိုတယ်ကျွန်တော်တို့သိထားတဲ့အချက်နဲ့အမှန်တွေရကာမလာကကျွန်တော်တို့အတွက်ပို့ပြီးတော့ကောင်းတယ်လို့လူလက်တန်းစားတွေနဲ့အလုသမားသက်မက်ကအဖွဲ့ဝင်တွေတက်ပါပို့ပြီးတော့ကောင်းပါတယ်ရှင
်ဒါကတော့အမေရိကန်ပြည်ထောင်စုနေဗာဒါပြည်နယ်ကအလုသမားသက်မက်ကအဖွဲ့ဝင်တွေရဲ့အခြေအနေပါဒီပြည်နယ်ဟာဆွင်းစတိတ်လို့ခေါ်တဲ့ယူကော့ဝဲရလက်ပြောင်းလဲနိုင်ခြင်းပုံစံတွေ့မရတဲ့ပြည်နယ်တွေကတခုပါဒီလိုပြည်နယ်တွေရဲ့မဲကယူကော့ဝဲရလက်ကိုပြောင်းလဲနိုင်နေဆိုပြီးမျှော်လင့်တွက်ဆထားကြတာတွေလည်းရှိပါတယ်ဒါကြောင့်လည်းဒီဘာသာပြည်နယ်ကလုံသမသမက်ကဖော်ဝင်နေဟာတမရရွေးကောက်ပွဲရလာရင်အဆုံးအပြတ်ပေးနိုင်တဲ့အရေးပါတဲ့ပြည်နယ်တွေကမဲဆန္ဒရှင်တွေဖြစ်နေကြောင်းပါခင်ဗျာကျွန်တော်သိထားဦးပ
ါဦးသိန်းထိုင်ဦးပြောပြပေးခဲ့တော့ပါလာမယ့်နိုဝင်ဘာ5ရက်နေ့မှာကျင်းပမယ့်အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေတွေ့ဆုံမေးမြန်းခန်းတွေနဲ့အမေရိကန်ရွေးကောက်ပွဲအကြောင်းသိကောင်းစရာတွေကို VOA Internet စာမျက်နှာ burmese.voanews.com မှာတစုတစည်းတည်းဖတ်ရှုနားဆင်နိုင်ကြပါတယ်အမေရိကန်ယူကော့ပွဲနဲ့သက်ဆိုင်တဲ့အထူးစီစဉ်တွေကိုလည်း VOA ကတင်ဆက်ပေးသွားဖို့စီစဉ်ထားပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုမှာနိုဗ ెంబ ာလကျင်းပမယ့်သမ္မတယူကော့ပွဲကို VOA American တဲ့မြန်မာပိုင်းစီစဉ်ကနေပြီးတော့အထူးစီစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။နိုဗ ెంబ ာ5ရက်အင်္ဂါညပိုင်းယူကော့ပွဲကျင်းပပြီးစီလို့မဲယုံတွေအားလုံးပိတ်သွားခြင်းကစပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အဖြစ်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါလိမ့်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်တံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တဲ့အပြင်VOA မြန်မာပိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ VOA ရဲ့အင်္ဂါညအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေကြခီးသွွားအစီအစဉ်မတိုင်ခင်ခုတစ်ခါ American နိုင်ငံရေးကြောင်းသတင်းဆောင်ပါအစီအစဉ်ကိုလည်းပေးရအောင်ပါ။Republican သမ္မတလောင်း Donald Trump ဟာဖက်စစ်တူဖြစ်ပြီးတော့သမ္မတတာဝန်ထမ်းဆောင်ဖို့မသင့်တော်သူလို့ Trump သမ္မတတာဝန်ယူစဉ်အနီးကပ်အကြံပေးအမှုထမ်းခဲ့ကြသူတွေကပြောလိုက်ပါတယ်။ဒုသမ္မတလောင်း JD Vance ကတော့အခုလိုဆွတ်ဆွဲတာကိုငြင်းဆန်ပါတယ်။ Democrat သမ္မတလောင်းဘက်ကလည်းအငင်းပွားစရာကြော်ညာတွေကိုအဓိကကျတဲ့ပြည်နယ်တချို့မှာထုတ်လွှင့်ခဲ့ပါတယ်။ VOA သတင်းတောက် Veronica Bedros Iglesias သတင်းပေးပို့ထားတာကိုကုအောင်အောင်တင်ပြပေးထားပါတယ်ခင်ဗျာ။
သမ္မတဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်ကနေ2019ခုနှစ်အထိအင်ဂျီရောဝန်ထမ်းကြီးရာအကြီးအကဲဖြစ်တာဝန်ယူခဲ့သူကျယ်လေးပွင့် Marine ဗိုလ်ချုပ်ကြီးဟောင်း John Kelly ကို The New York Times သတင်းစာကထရမ့်ဟာဖက်စစ်တယောက်ဟုတ်မဟုတ်မင်းမြန်ရမှာသူဟာအာဏာရှင်တယောက်ဖြစ်တယ်လို့အာဏာရှင်တွေကိုလေးစားအားကျသူဖြစ်တယ်လို့လဲထရမ့်ကိုယ်တိုင်ကပြောခဲ့တယ်လို့ဖက်စစ်ဆိုတဲ့စကားလုံးနဲ့လိုက်လျောညှိထွေသူဖြစ်တယ်ဆိုတာတေချာကြောင်းပြန်လည်ဖြေကြားခဲ့ပါတယ်ထရမ့်ကလည်းဂျွန်ကယ်လီယာအောက်တန်းစားတယောက်ဖြစ်ပြီးတော့နာမည်ဆိုးနဲ့ကြော်ကြားသူဗိုလ်ချုပ်ကြီးဦးဖြစ်တာကြောင်းသူအကြံပေးတာကိုလက်မခံတော့ဘဲလမ်းခွဲဖို့ပြောခဲ့တယ်လို့သူရဲ့ True လူမှုကွန်ရက်မှာတုံ့ပြန်ရေးသားပါတယ်ကယ်လီအပြင်ပူရဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီး Mark Milley ကလည်း Trump ဟာဖက်စစ်တဦးဖြစ်ကြောင်းပြောဆိုခဲ့တာနဲ့ပတ်သက်လို့ Trump အဖွဲ့ဘက်ကအခုလိုတုံ့ပြန်ပါတယ်
People who worked most
through net and eka let dwe lou kain ja de tu a mya su ga phaw khan ba de Mark Milley ne John Kelly ne yaw long ga sait pyet bi lou ga thot twa ja tu rwe ba
Trump ma tamara taung than saung bo ma tin taw tu so pi lo John Kelly ye mat chat ne tri pe chat ko Trump ye anika amu than haung 73 u ga taw ja ni ma che nya che thot pyan thauk khan ba de Republican rwe ga raw da ko tabaw ma tu ba u
I was around
ကျွန်တော်ကသူနဲ့အတူအလုပ်လုပ်ခဲ့သူပါသူဟာဖက်စစ်တယောက်မဟုတ်ပါဘူးကျွန်တော်တို့အနေနဲ့ဆုံးဖြတ်ချက်ခိုင်မာတဲ့သမ္မတကိုလိုအပ်နေချိန်မှာသူဟာအင်မတန်တန်တိမ်ထန်ပြင်းပြတဲ့သမ္မတတယောက်ဖြစ်ပါတယ်ဒီတိုင်းပြည်ကိုလမ်းမှန်ပေါ်ပြန်ဆွဲတင်နိုင်သူသမ္မတဖြစ်လာပါလိမ့်မယ
်ဒီသမ္မတလောင်းကမလာဟဲရစ်ဟာအဓိကကြားတဲ့ပြည်နယ်တွေမှာဂျွန်ကယ်လီရဲ့မှတ်ချက်ပါတဲ့ကြော်ညာကိုထုတ်လွှင့်ခဲ့ပါတယ်ကယ်လီရဲ့မှတ်ချက်လိုသဘောထားကိုလည်းပွင့်ပွင့်လင်းလင်းပြောကြားပါတယ်
Donald Trump is increasingly unhinged.
Donald Trump ဟာပို့ပြီးတော့အထင်းကုန်မဲ့ဗျံပဒါဖြစ်လာမှာပါဒုတိယသက်တမ်းမှာသူလှုပ်ချင်အောင်လုပ်နေအောင်ထင်းချောင်းပေးမဲ့ John Kelly တို့လူမျိုးတွေလည်းရှိတော့မှာမဟုတ်ပါဘူ
း Harris ကိုထောက်ခံတဲ့တတိပုဂ္ဂလအထက်လွှတ်တော်အမတ် Bernie Sanders ကလည်း Trump passive home ho meet the press အစီအစဉ်မှာအခုလို့ပြောပါတယ
် Oh I don't like
ဒီစကလုံးမျိုးမသုံးချင်ပေမဲ့သူဟာကျွေးမဲ့အာဏာရှင်အလွန်အလွန်ဖြစ်ချင်နေတာကိုထင်ထင်ရှားရှားတွေ့ရပြီးအမေရိကန်ဒီမိုကရေစီကိုစိတ်သုံးစေမှာပါ
ရွေးကောက်ပွဲနီးကပ်လာတာကြောင့်မက်ဆစ်စီယုံဘွဲတွေအဆုံးသတ်ဖို့နီးလာချိန်မှာပဲဒီသတင်းပတ်ထဲမှာ Trump ဟာနယူးယောက် Madison Square မှာမဲဆွယ်စည်းရုံးဖို့ရှိပါတယ် Harris လည်းလာမယ့်ရက်တွေမှာမဲရဖို့အဓိကကျတဲ့ပြည်နယ်အလုံးမှာလှည့်လည်မဲဆွယ်မှာဖြစ်တယ်လို့ Washington DC က National Mall အမျိုးသားရည်မြင်မှာလဲအင်္ဂါနေ့ကျရင်လူစုစည်းရုံးပွဲကျင်းပမှာပါခင်ဗျာ
ကိုအောင်တင်ဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်ပါအစီအစဉ်ကိုနောက်ဆက်ကြည့်ရှုခဲ့ရတာပါသောတာရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် view ရဲ့ email လစ်စာ bumbies@viewnews.com ကိုပေးပို့ဆက်သွယ်နိုင်တယ်လို့ view ရဲ့ Facebook Messenger ကတစ်ဆင့်လည်းဆက်သွယ်နိုင်ကြပါတယ်ခင်ဗျာအခုတော့အပတ်စဉ်အစီအစဉ်တင်ဆက်ပေးနေကြကဘာတလောခီးသွွားအစီအစဉ်အလှရောက်ပါပြီပြင်သစ်နိုင်ငံတောင်ပိုင်းကမာဆီမြို့ကိုသွားလည်ကြတဲ့ကဘာလက်ခီးသွွားတွေအတွက်ရှုခင်းအလှအစားအသောက်နဲ့လူမျိုးစုံယဉ်ကျေးမှုတွေအပြင်ကျွတ်တွေကလည်းမမေ့နိုင်စရာအတွေ့အကြုံတွေထဲမှာပါပါတယ်။လူကြီးထက်များနေတဲ့ကျွတ်တွေရှိတဲ့မာဆီမြို့ကိုမဆုမြတ်မွန်တဲ့အတူကဘာတလောခီးသွွားအစီအစဉ်ကနေတွားရောက်လေ့လာကြအောင်ပါခင်ဗျာ
။ပြည်သူနိုင်ငံတောင်ပိုင်းကစိတ်ကမ်းမြို့ဖြစ်တဲ့မာဆီမြို့ဟာပြင်သစ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်ပြီးတော့နိုင်ငံဆောင်ကလာရောက်အခြေချနေထိုင်နေကြတဲ့လူမျိုးပေါင်းစုံရဲ့ယဉ်ကျေးမှုအစုံအစားအသောက်အစုံကိုလေ့လာမြည်းဆန်းနိုင်တဲ့မြို့တစ်မြို့ဖြစ်ပါတယ်။မြေထဲပင်လယ်နဲ့ထိဆက်နေတဲ့ပြင်သစ်တောင်ပိုင်းကရှုခင်းအလှဆုံးဒေသတစ်ခုဖြစ်တဲ့ပိုဖွန်စ်ဒေသရဲ့မြို့တော်လည်းဖြစ်ပါတယ်။လှပတဲ့ပင်လယ်ကမ်းခြေတွေ၊တဘာဝရှုခင်းအလှတွေကြောင့်ကမ္ဘာလှည့်ခီးသွွားတွေကိုဆွဲဆောင်ထားတဲ့မာဆီမြို့ရဲ့နောက်ထူးခြားချက်တစ်ခုကတော့မြို့ထဲမှာပြေးလွှားသွားလာနေတဲ့ကျွတ်တွေဖြစ်ပါတယ်။မြို့မှာနေထိုင်တဲ့လူဦးရေထက်ကိုကျွတ်တွေများနေပြီးလူတယောက်ကိုကြွက်တကောင်ခွဲကနေနှစ်ကောင်နှုံးလောက်ရှိနေတယ်လို့မာဆေးမြို့တော်ကောင်စီကခံဖန်ထားပါတယ်မြို့ကနေအတွက်ကြွက်တွေမြင်နေရတာရိုးနေပြီဖြစ်ပေမဲ့နိုင်ငံတကာကလာလေတွေအတွက်အထူးဆန်းဖြစ်နေတဲ့ကြွက်တွေအကြောင်းမြို့ကန်ဒီဇိုင်နာတွေအမှုပညာရှင်တွေကအမှုပညာလက်ရာတွေဖန်တီးပြီးတော့မီးမောင်းထိုးပြနေကြပါတယ
် On a eu l'idée de faire des t-shirts à l'aérographe du coup
c'est les sandi le rue pon ko t-shirt rue pon ma le mou sei che me so de a chan po la lo ba yau swae ya ma le so a san sa de kha ma sei myu ne jwet rue pa aw swae me so pi lo a chan ya ga da ba nyu ya di pan phie bu ma sei ko la ja de khi twa ae de dai chong bu ja me a twet chong de khu ko a mye dan a mat ya ni si chin ne da baw ne ba di myu ye let twet chi ni ko a shi dai ba ma ma pho ma kwe pya chin ne da baw le pa ba de ma sei myu ye shu kin a hla rue lo pyo yin jwet rue ga le ma pa ma phie pa ni ma phie ba de
တကယ်တော့ဥရောပမှာကြွက်ပြဒနာကျုံနေရတာမာဆေးတမျိုးတည်းမဟုတ်ပါဘူး။ပါရီမြို့တော်မှာဆိုရင်အိုလံပစ်ပွဲတွေမတိုင်ခင်တုန်းကမြို့တော်မှာကြွက်နှိမ်နှင်းရေးလှုပ်ခဲ့ရပါတယ်။အီတလီကနိုင်ငံတကာဧည့်သည်တွေအလားများတဲ့ရောမမြို့တော်မှာလည်းအမိုက်နဲ့ကြွက်ပြဒနာမကြာခဏကျုံနေကြရပါတယ်။မာဆေးမြို့မှာတော့လူများတာရောအလျင်မယောင်အမိုက်မသိမ့်နိုင်တဲ့အမိုက်သိမ့်စနစ်ကြောင့်မှခုလိုကြွက်တွေပေါ်နေတာဖြစ်ပါတယ်။အမိုက်ပုံးတွေအလုံးအလောက်မရှိတာရှိတဲ့အမိုက်ပုံးတွေဆိုလဲမကြာခဏပြည့်နေတတ်တာနဲ့တချို့သူတွေကအမိုက်ကိုစီးမဲ့ကမ်းမဲ့ပြည့်နေကြတယ်လို့ဒေသခံတချို့ကထောက်ပြကြပါတယ်။ဒါကြောင့်ရှုခင်းအလှကိုအကြီးတန်းစီတဲ့ကြွက်တွေကိုမြို့ထဲမှာမြင်တွေ့နေရတာဖြစ်ပါတယ်
။ Il y a pas que Marseille hein, mais c'est juste qu'à Marseille avec les systèmes de poubelles qu'on a ici
ကြွက်တွေရှိတာမာဆီတမျိုးတည်းမှမဟုတ်ပါဘူး။ဒီမှာကတော့အမိုက်သိန်းစနစ်မကောင်းတာကြောင့်အခုလိုဖြစ်နေတာပါ။အမိုက်တွေကဒီတိုင်းတစ်နေ့လုံးတစ်ညလုံးရှိနေတော့ plastic အမိုက်အိတ်တွေကစားကျင်းစားကြံတွေကိုကြွက်တွေကလာမစားပဲဘယ်နေမလဲဗျာ
လူဦးရေ 1.6 တန်းထက်မနည်းရှိနေပြီလို့ခန့်မှန်းထားတဲ့မာဆေးမြို့မှာလူဦးရေထက်များနေတဲ့ကြွက်တွေအကြောင်းကမာဆေးမြို့ကန်တွေအထွတ်ကအထူးဆန်းမဟုတ်တော့ပါဘူးကြွက်တွေကြောင့်စိတ်ပြက်နေကြတဲ့မြို့ကန်တွေကျန်းမာရေးထိရိုက်မှာစိုးရိမ်နေကြတဲ့မြို့ကန်တွေလည်းမနည်းလှပါဘူးရှောင်လွှဲလို့မရတဲ့ကြွက်ပြဒနာကိုအခုလိုမျိုးမြင်သာထင်သာအောင်ထောက်ပြတာကိုကြိုဆိုတဲ့အင်ဂျီဆိုင်ပိုင်ရှင်မန်နေဂျာကတော့အပန်းဖြေလာသူတွေလိုပဲကြွက်တွေကလည်းအေးအေးဆေးဆေးပဲလို့အခုလိုခဏနောက်ပြောပါရယ်
ကမဆေလီရာဆော့တန်ပူအလာမီဒီတ
ေမာဆေးမာရောကြွက်တွေကမြေထဲပင်လဲဒေတာကလူတွေအပန်းဖြေအနားယူသလိုအေးအေးဆေးဆေးစားလိုက်တောက်လိုက်ပေါ့ဗျာတမျိုးလုံးသွားသွားလာလာနဲ့ပုံရှုွယ်ရှုတိတ်မနေကြဘူးဗျမြို့ကြီးတိုင်းမှာလူဦးရေနဲ့အချိုးကျတဲ့ကြွက်တွေရှိမှတေးကြပါတယ်ဒါကြောင့်ကျွန်တော်တို့ကတခြားမြို့ကြီးတွေကိုလည်းမနာလို့မဖြစ်ပါဘူးဒါပေမဲ့မာဆေးကကြွက်တွေကတော့ပိုသဘောကောင်းကြတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်ခက်ခက်ခဲခဲရှာစရာမလိုပဲမြို့ထဲမှာကြွက်တွေကိုမြင်တွေ့နေရတဲ့အတွက်အလဲရောက်လာကြတဲ့ကဘာလှည့်ဧည့်သည်တချို့ကအထိတ်တလန့်ဖြစ်ကြပါရယ်အခုလိုမာဆေးမြို့ရဲ့သင်္ကေတတစ်ခုလိုဖြစ်နေတဲ့ကျွက်တွေကိုအဝတ်အစားဖက်ရှင်အနေနဲ့ဖန်တီးထားတာကိုမြို့ကိုလာလဲတဲ့ဧည့်သည်တချို့ကတော့သဘောကျနေကြပါရယ
် Ouais, j'ai eu des expériences avec les rats à Marseille qui passent entre
tes jambes. မာဆေးမှာကျွက်တွေနဲ့ပတ်သက်လို့ဆိုရင်ကျွန်တော်ခြေထောက်ကြားကနေဖြတ်ပြေးသွားတာမျိုးအတွေ့အကြုံတွေရှိပါရယ်မကြုံစဘူးထူးထူးခြားခြားမယုံနိုင်စရာပေါ့ဗျာ
မိချောင်းပုံနဲ့လူသိများတဲ့အဝတ်အစားအမှတ်တံဆိပ် Lacoste လို့မိချောင်းပုံအစားကြွက်ပုံလှုပ်ထားတာကိုသူကတိတ်သဘောကျနေတာဖြစ်ပါတယ
် Mais j'ai toujours aimé le détournement de marque des
နာမည်ကြီးကုန်မှတ်တံဆိပ်တွေကိုတယောတာမျိုးဆိုကျွန်တော်အမြဲသဘောကျပါတယ်အဲ့လိုနာမည်ကြီးတံဆိပ်တွေကငွေတွေတိတ်ပေါ်နေတော့သူတို့ကိုအပြိုင်လှုပ်တာကောင်းတယ်လို့ထင်ပါတယ
်မာဆေးမြို့ကအမှုပညာရှင်တချို့ကသူတို့မြို့ကကြွက်ပြဿနာကိုအမှုပညာဖန်တီးမှုအဖြစ်တင်ပြနေကြတဲ့အထက်မှာဒီဗဘုပညာရှင်လည်းပါပါတယ် The Monsters လို့အဓိပ္ပာယ်ရတဲ့ဗဘုရုပ်ထု series တွေထဲမှာကျွက်ရုပ်တရုပ်ကိုပါထည့်ဖန်တီးပြီးတော့မာဆေးကကျွက်ဆိုတဲ့နာမည်ပေးထားပါတယ်
။ On a grandi avec les rats. En étant du centre-ville, les rats, on les a tous les temps connus. On ne peut pas dire qu'il y en a plus ou moins qu'avant.
ကျွက်တွေနဲ့အတူကျွန်တော်တို့ကြီးပြင်းလာတယ်လို့ပြောရမှာပါ။မြို့ထဲမှာကျွက်တွေကအမြဲရှိနေတာမို့အရင်ထက်ပိုများလာသလား၊နည်းသွားသလားကျွန်တော်မပြောရပါဘူး။ကျွက်တွေကသူတို့ကိုသူတို့ခွေးတွေလိုတောင်ထင်နေကြပါပြီ။လမ်းပေါ်မှာကြွက်တွေတွေ့ရင်လူတွေကလန့်သွားကြောက်သွားကြတာကြောင့်ကျွန်တော်အတွက်ကတော့စိတ်ဝင်စားစရာသတ္တဝါတွေဖြစ်နေတာပ
ါပြင်သစ်နိုင်ငံတောင်ပိုင်းကမာဆေးမြို့ဟာလူမျိုးစုံရင်ကျင်းမှုအစားအသောက်စုံတဲ့မြို့တစ်မြို့ဖြစ်တာနဲ့အတူမြို့ရဲ့ထူးခြားတဲ့အငွေအသက်တွေကိုအတွေ့အကြုံရနိုင်ဖို့အတွက်ကမ္ဘာလှည့်ခီးသွားဧည့်သည်တွေလာလည်နေကြတာဖြစ်ပါတယ်ဒီမြို့ကိုရောက်လာကြတဲ့ဧည့်သည်တွေအနေနဲ့ကြွက်တွေကိုမာဆေးမြို့ရဲ့ထူးခြားမှုတစ်ခုအနေနဲ့ပါမြင်တွေ့ကြရမှာဖြစ်ပါတယ်မာဆေးမြို့တောင်ဝင်ရှိသူတွေကတော့တောင်းချနေတဲ့ကြွက်တွေနဲ့အမှိုက်ပြဿနာကိုဖြေရှင်းနိုင်ဖို့ကြိုးစားနေပါတယ်လို့ပြောပါရရှင်။ကျွန်မဆွေမြတ်မော်ပါ
။ပြည်သူနိုင်ငံမာဆေးမြို့ကိုသွားလေခင်ကြွက်တွေကိုတော့သတိထားမယ်ကြောင်းကဘာတလွားခီးသွားစီစဉ်မှာမဆွေမြတ်မော်တင်ပြပေးကြတာပါ။ View American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေအပြင်နောက်ဆုံးရသတင်းတွေ၊စောင်းမားတွေ၊သတင်းသုံးသပ်ချက်၊တွေ့ဆုံမိန့်မြန်းခန်းတွေနဲ့အပတ်စဉ်စီစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတို့မှာဝင်ရောက်ကြည့်ရှုနိုင်တယ်လို့ Telegram ကနေလည်းရယူနိုင်ကြပါတယ်ခင်ဗျာအင်္ဂါညအတွက်သတင်းပေးပို့ချက်တွေနဲ့အပတ်စဉ်စီစဉ်တွေကိုဒီမှာပဲရနာပြရစီအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာမို့ခုဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုမက်ခင်လေးတက်လက်ပြောပြပေးပါအောင်ခင်ဗျာ
နောက်ဆုံးရလာတဲ့သတင်းတပုတ်နဲ့တင်ဆက်ပေးခြင်းပါတယ်မြန်မာစစ်ကောင်းဆောင်တွေနဲ့အပေါင်းပါတွေကိုပြစ်မှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်အရေးယူမှုအစီအစဉ်သစ်တွေကို UK နဲ့ EU နဲ့ကနေဒါနိုင်ငံတွေကဒီကနေ့ပဲပူးတွဲကြေညာသွားပါတယ်မြန်မာစစ်ကောင်စီတွေစစ်ဘက်ဆိုင်ရာပစ္စည်းတွေအတုံးဆောင်တွေနဲ့ဝင်ငွေရရှိနေတာတွေကိုပြစ်မှတ်ထားဒဏ်ခတ်မှာဖြစ်တယ်လို့လည်းဒီကနေ့ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ် UK ရဲ့ဒဏ်ခတ်မှုတွေမှာအရက်သားတွေအရေးအပေါ်လေချောင်းကနေတိုက်ခိုက်မှုတွေကိုလည်းကန့်တတ်နိုင်မှုအတွက်ရည်ရွယ်ထားတယ်လို့လည်းပြောပါရစေ။စစ်ကောင်စီအတွက်လေရင်စီတွေလေရင်ပစ္စည်းအစိတ်ပိုင်းအပါအဝင်တားမြစ်ကုန်ပစ္စည်းတွေကိုပေးပို့နေတဲ့လုပ်ငန်း6ခုကိုလည်း UK ရဲ့ဒဏ်ခတ်ပိတ်ဆို့မှုအစီအစဉ်မှာထည့်သွင်းထားပါရစေ။အရက်ဘတ်နေရာတွေကိုစစ်တပ်ကလေချောင်းကနေတိုက်ခိုက်နေတာအပါအဝင်မြန်မာနိုင်ငံမှာကြီးလေးတဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်ပေါက်နေတယ်လို့လည်းဗြိတိန်အစိုးရနဲ့ Indo-Pacific ရေးရာဝန်ကြီး Catherine West ကပြောထားပါရစေ။တစ်ချိန်တည်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Julie Bishop ကလည်းလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွန်အမ်ဒူးစ်နဲ့အတူလူအခွင့်ရေးစုံစမ်းစစ်ဆေးမှု Nicholas Khunjian တို့ကလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့အခြေအနေတွေကိုဒီကနေ့တင်ပြဖို့စီစဉ်ထားပါတယ်။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုပြပြပေးပါမယ်။မြောက်ကိုရီးယားနဲ့ရုရှားနိုင်ငံတို့ကြားစီးရေးပူးပေါင်းဆောင်ရွက်မှုဟာနိုင်ငံတကာအတိုက်အဝန်းအတွက်ကြီးမားတဲ့လုံခြုံရေးချိန်ချမှုတစ်ရပ်ဖြစ်တယ်လို့တောင်ကိုရီးယားသမ္မတယွန်းဆွေယိုကဒီကနေ့ပဲပြောလိုက်ပါတယ်။ရုရှားမှာစီးရေးလေ့ကျင့်ဖို့မြောက်ကိုရီးယားတပ်ဖွဲ့ဝင်တတောင်းခံဆေးလွတ်ထားပြီးတော့ဒါဟာအရင်ကခံမှန်းထားတာတဲ့သုံးစပုံများနေတယ်လို့လည်းအမေရိကန်ကာကွယ်ဌာနကတင်းလာနေကပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းမှာရုရှားအရှေ့ပိုင်းကိုမြောက်ကိုရီးယားတပ်ဖွဲ့ဝင်တွေဆေးလွတ်နိုင်တယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရကသတင်းတောက်တွေကိုပြောထားပါတယ်ရှင်
။သတင်းချုပ်ကိုမက်ခင်လေးပြောပြသွားတော့ပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကအလိမ်မာဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Handley, D. တီယွန်ဝမ်နဲ့ကော်နယ်လီယပ်စ်တို့ဖြစ်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။ကျွန်တော်စီသူပါ။ VOA ရဲ့သောတာရှင်တွေ VOA ကိုစာရေးသားခြင်းနဲ့ဆိုရင် burmese@voanews.com ကိုစာရေးသားပြီးတော့ပေးပို့ကြအောင်ခင်ဗျာ။သောတာရှင်တွေများတကားမြန်မာပြည်သူပြည်သားအားလုံးတောကပေါင်းကနေကင်းဝေးကြပြီးတော့ရှင်လန်းချမ်းမြေ့နိုင်ကြပါစေခင်ဗျာ။This program has come